Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနေ့ကင်ဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်မတ်လ23ရက်တနင်္ဂနွေနေ့မနေ့ကင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတွဲဖက်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဒီနေ့နောက်ဆုံးရထိပ်တန်းရောက်ကဘာနဲ့မြန်မာသတင်းတွေကိုထုတ်လွှင့်ပေးမယ်အဲ့ဒီတဲကသတင်းတွေကတော့ယူကရိန်းရဲ့မြို့တော်ကီယက်မြို့ကိုရုရှားတပ်တွေကအပြင်းထန်ထိုးစစ်ဆင်နေတဲ့သတင်းရုရှားကယူကရိန်းကိုကျူးကျော်တယ်လို့မျိုးတရုတ်ကထိုင်ဝမ်ကိုအင်အားသုံးလာရင်ကာကွယ်ဖို့အတွက်ထိုင်ဝမ်မှာစစ်တင်တန်းတွေပို့ချနေတဲ့သတင်းဆော်ဒီအာရဗျနိုင်ငံမှာ24နာရီအတွင်းအမျိုးသား82ဦးကိုတေဒန်စီရင်ခဲ့တဲ့သတင်းတွေဖြစ်ကြပါတယ်အဲဒီလိုနောက်ဆုံးရထိတ်တန်းရောက်မြန်မာသတင်းတွေအပြီးသတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်သတင်းပေးပို့ချက်တပုတ်မှာဆိုရင်တော့
တော်လို့လုံးလုံးချူနေကြကိုလာကူတော်မှာခေါင်းပြောင်းမဲ့ရအိမ်တိမ်မှာမိသားစုတစုမှာဟိုပြင်းမနေအိမ်နေရမဲ့ဖေးမင်းနဲ့ငွားဆောင်နဲ့ဒီလောက်တော့ပဲနေတယ်။ကျန်တဲ့လူလည်းပိုင်းရတော့မန်းလေးကဒီမျိုးဆောက်လို့ရတယ်။
တောင်သူလန်သမားတွေစပြေးဒုက္ခတွေဖြစ်ကုန်ကြပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ကြရမှာပါ။ဒါအပြင်တရုတ်အစိုးရကသူ့နိုင်ငံသားတွေမြန်မာနိုင်ငံကိုသွားရင်ဆောင်ရန်ရှောင်ရန်သတိထားမယ့်အချက်တွေကိုအတိပေးထုတ်ပြန်လိုက်တဲ့သတင်းကိုလည်းကြားရမှာပါ။အဲဒီနောက်သတင်းပတ်ဆင်ကဏ္ဍတွေကိုတင်ဆက်နေကြအစီအစဉ်တွေဖြစ်တဲ့လူအခွင့်ရေးအခြေအနေကိုစူးစီးတင်ပြတဲ့ဒို့အတန်အစီအစဉ်၊ဦးတင်မောင်တန်းရဲ့ဒီမိုကရေစီလူအခွင့်ရေးနဲ့ခေတ်ပြိုင်ကဘာ။အဲဒီနောက်တပတ်အတွင်းထိပ်တန်းရောက်မြန်မာသတင်းစူးစီးတင်ပြချက်တွေကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိပ်တန်းရောက်မြန်မာနဲ့ကဘာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြမှာပါခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းကနေနေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမတင်ကြီးထိုက်ပါအနောက်နိုင်ငံတွေကရုရှားကိုတန်းခတ်အရေးယူထားရကြောင်းနိုင်ငံတကာအာကာသစခန်းပြစ်ချသွားနိုင်ကြောင်းရုရှားအာကာသအေဂျင်စီ Roscosmos ရဲ့အကြီးအကဲကစနေနေ့မှာသတိပေးပြောဆိုလိုက်ပြီးပြစ်ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်ယူကရိန်းကိုကျူးကျော်မှုမတိုင်ခင်ကအရေးယူတန်းခတ်မှုတချို့ဟာဆိုရင်နိုင်ငံတကာအာကာသစခန်းမှာရုရှားအာကာသယာဉ်ဝန်ဆောင်မှုတွေကိုအနှောက်အယှက်ဖြစ်နိုင်တယ်လို့ဒီမီထရီရိုဂိုဇင်းကပြောပါတယ်။အာကာသတဲ့လက်ပတ်ရာမှာကူညီဆောင်ရွက်နေတဲ့နိုင်ငံတကာအာကာသစခန်းကရုရှားရဲ့လုပ်ငန်းတွေကိုထိခိုက်ရာကတန်ချိန်900ရှိတဲ့အဆောက်အုံဟာပင်လယ်ထဲဒါမှမဟုတ်လေမြေပေါ်ကိုပြုတ်ကျနိုင်ကြောင်း Roscosmos ရဲ့အခြေခဲက Telegram မှာရေးသားခဲ့ပါတယ်။အာကာသအပျက်စီးတွေကိုရှောင်ရှားတာအပါအဝင်နိုင်ငံတကာအာကာသစခန်းရဲ့ဂျိုဘတ်လမ်းပေါ်မှာမှန်မှန်ကန်ကန်ရှိနေအောင်ရုရှားအပိုင်းကဆောင်ရွက်ပေးနေတာလို့လဲယူကရိန်းနိုင်ငံတွင်းကရုရှားစစ်တပ်ကိုထောက်ခံကြောင်းလူမှုကွန်ရက်မှာပုံမှန်ရေးသားနေတဲ့ Rogozin ကပြောပါတယ်။နိုင်ငံတကာအာကာသစခန်းပြုတ်ကျလာနိုင်တဲ့နေရာဒေသပြန်မြေပုံတစ်ခုကိုလည်းထုတ်ပြန်ထားပြီးသူညွန့်ပြထားတဲ့နေရာတွေထဲမှာတော့ရုရှားနိုင်ငံတွင်းတော့ပြုတ်ကျမဲ့ပုံမရှိဘူးလို့လည်းထောက်ပြထားပါတယ်။အမေရိကန်အာကာသသိပ်ပံအေဂျင်စီ NASA ကတော့ရုရှားရဲ့အကူအညီမလိုပဲနိုင်ငံတကာအာကာသစခန်းကိုဂျိုဘလန်မှာဆက်လက်ရပ်တည်ရေးနီးလန်းရှာစူးစမ်းနေကြောင်းမတ်လတရက်နေ့ကပြောဆိုထားပါတယ်။အာကာသယာဉ်မှုတွေနဲ့အထောက်ပံ့ပစ္စည်းတွေကိုဆိုယူအာကာသယာဉ်နဲ့ရုရှားရဲ့အပိုင်းကိုပို့ဆောင်နေတာဖြစ်ပါတယ်ရှင်။ဆော်ဒီအာရေဗျမှာပြီးခဲ့တဲ့24နှစ်ရဲ့အတွင်းအမျိုးသား82ဦးကိုတေဒန်စီရင်ခဲ့တာမှာယီမန်နိုင်ငံသား9ဦးနဲ့ဆီးရီးယားနိုင်ငံသား2ဦးတို့ပါဝင်ကြောင်းအကြမ်းဖက်ဝါဒကိုကျင့်သိက္ခာနဲ့မညီတဲ့ယုံကြည်မှုတွေကိုကင်ဆွဲမှုအပါအဝင်ဆွဲချက်တွေနဲ့စီရင်ခဲ့တာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာန SPA ကစနေနေ့မှာဖော်ပြပါဗျ။ဆော်ဒီမှာ2020ပြည်နှစ်က29ဦးနဲ့2021ခုနှစ်အတွင်း69ဦးသေတမ်းစီရင်ခဲ့ဘူးတဲ့မှတ်တမ်းတွေနဲ့နှိုင်းယှဉ်ရင်းအခုအရေးအတွက်ကများနေပါဗျ။အပြစ်မဲ့အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေကိုတပ်ဖြတ်မှုအပါအဝင်ပြစ်မှုအမျိုးမျိုးနဲ့ဒီလူတွေကိုပြစ်ဒဏ်ဆီရင်ခဲ့တာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ညှိညာချက်ကိုကိုကာပီ SPA ကဖော်ပြပါဗါဒ ဒီထဲမှာဆော်ရီနိုင်ငံသား38ဦးပါဝင်ပြီးသူတို့ဟာဆိုရင်လုံခြုံရေးတာဝန်ရှိသူတွေကိုလုံခြံရေးနဲ့ရဲစခန်းတွေနဲ့ရင်တန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြံစီခဲ့ကြတဲ့အမှုတစ်ခုတည်းမှာပဲအပြစ်ရှိကြောင်းတွေ့ရှိထားသူတွေဖြစ်ကြောင်းလည်းဖော်ပြပါရစေ။2018ခုနှစ်အတွင်းဆော်ရီသတင်းသမားဂျမဲခါရှိုကီကိုတပ်ဖြတ်ခဲ့ပြီးနောက်ပိုင်းဆော်ရီရဲ့လူ့အခွင့်အရေးမှတ်တမ်းတွေကိုအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အနောက်မဟာမိတ်တွေကအလေးထားဆန့်စစ်နေကြတာဖြစ်ပါတယ်။တူရကီနဲ့အာမေးနီးယားကြားဆက်ဆံရေးပုံမှန်ဖြစ်အောင်ကြိုးပမ်းကြဖို့ကတိပြုခဲ့ကြပြီးစနေနေ့ကဆွေးနွေးပွဲဟာဆိုရင်အပြုသဘောဆောင်ပြီးအကျိုးရှိတဲ့ဆွေးနွေးပွဲအဖြစ်တူရကီနိုင်ငံဆိုင်ဝင်ကြီးမာဖက်ကာဘူဆိုဂလူကပြောဆိုလိုက်ပါတယ်
Son derece verimli bir görüşme olduğunu, yapıcı bir görüşme olduğunu söyleyeyim.
Azerbaycan Bekale, Pongman Piyye Lungan Singu Tavkan Chao, Turki Nengençay Huynci, Kabu Sogluga, Armenia Nengençay Huynci, Ararat Mia Zuramnet, Dresson Sunepi Nama Piyosu Kedaba. Batama Gabase Etuin, Ottoman Empire Leangma, Armenia Dwe Sula Epyong Lai Tepya Kankeyara Gu Ajang Piu Pi, Armenia Ne Turki Cha, Jambet Piyne Pi, နေဆက်ကိုပိတ်ထားကြသလိုတန်တမာဆက်ဆံရေးလည်းမရှိပါဘူးဖင်လန်နိုင်ငံရဲ့အတော်လေးကြန့်ကြာနေတဲ့ Olkiluoto 3 nuclear ဓာတ်အပိစက်ရုံကိုစနေနေ့မှာစမ်းသပ်ထုတ်လုပ်ပြီးပင်မဓာတ်အလိုင်းတဲ့ကိုပို့လွှတ်ကြောင်းစီမံခန့်ခွဲတဲ့ TVO ကပြောပါတယ်လျှက်စစ်စွမ်းအင်တင်းသွင်းရမှုကိုရှော့ချပြီးဈေးနှုန်းသက်သာစေရေးရည်မှန်းထားတာဖြစ်ပါတယ်2009ခုနှစ်မှာဖွင့်လှစ်နိုင်ရေးစီစဉ်ခဲ့ကြတဲ့1.6 gigawatt ထုတ်လုပ်မဲ့လျှက်စစ်ဓာတ်အပိစက်ရုံဟာနည်းပညာပိုင်းဆိုင်ရာပြဿနာတွေကြောင့်တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ဒီနျူကလ িয়ার ဓာတ်အပိစက်ရုံဟာဆိုရင်နှစ်ပေါင်း40ကျော်အတွင်းဖင်လန်ရဲ့ပထမဆုံးနျူကလ িয়ার ဓာတ်အပိစက်ရုံတည်ဖြစ်သလိုဥရောပမှာတော့15နှစ်တာကာလအတွင်းပထမဆုံးဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူကရိန်းမြို့တော်ခီယက်ဖြစ်အနောက်မြောက်ပိုင်းနဲ့တခြားယူကရိန်းမြို့အများအပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးရုရှားတပ်တွေဘက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမြို့တော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခုယူကရိန်းကိုကျူးကျော်မှုမှာရုရှားဘက်ကအကြဆုံးသိမ့်များနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Страты российских войск колоссальны. Динамика втрат оккупантов на
17 ရက်တက္ကသိုလ်ကိုကြီးမားပါတယ်သူတို့ကျူးကျော်တာဆက်ခွန်ရက်မြောက်နေမှာပဲရုရှားစစ်တပ်အတွက်ဆယ်စုနှစ်ပေါင်းများစွာအတွင်းအဆုံးအဝါဆုံးဆုံးရှုံးမှုကိုကြုံနေရတယ်လို့ပြောနိုင်ပါတယ်ကျူးကျော်မှု Ukraine ဘက်ကလည်းတပ်ဖွဲ့ဝင် 1,300 လောက်တည်ဆုံးခဲ့ရတယ်လို့လည်းသမ္မတ Zelensky ကပြောပါတယ်။ဒါအပြင်တောက်ကြန်နေမှာရုရှားတပ်တွေပြန်ပြီးဆွဲသွားတဲ့ Melitopol မြို့တော်ဝင်ပြန်လွတ်မြောက်ရေးအတွက်ရုရှားကိုဖိအားပေးဖို့ Germany ဝန်ကြီးချုပ် Olaf Scholz နဲ့ပြင်သစ်သမ္မတ Emmanuel Macron တို့နဲ့စနေနေ့မှာပြောရခဲ့တယ်လို့လည်းသမ္မတ Zelensky ကပြောပါတယ်။ရုရှားရဲ့မစ်ဆိုင်းတုံးနဲ့ပစ်ခတ်မှုကြောင့် Vasilki မြို့က Ukraine လက်ထက်အခြေစိုက်စခန်းပျက်စီးခဲ့ရကြောင်းလည်းမြို့တော်ဝင်ကပြောပါတယ်ရုရှားတပ်တွေဟာမရိုပိုမြို့ကလူ80လောက်ခိုလုံနေတဲ့ဗလီဝတ်ကျောင်းကိုဘုံးခွဲတိုက်ခိုက်ခဲ့တယ်လို့လဲယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရုရှားတပ်တွေရဲ့ပြင်းထန်တဲ့ပစ်ခတ်မှုတွေကိုခုခံဖို့အတွက်လက်နက်တွေထပ်ပေးဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ဒေါ်လာတန်း200ဘူးလက်နက်အသေးစားတွေတန်ကားဖြက်လက်နက်တွေနဲ့လင်းဖြက်လက်နက်တွေယူကရိန်းကိုအ мян ထပ်ပေါ်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်ယူကရိန်းကိုလုံခြုံရေးဆိုင်ရာနောက်ထပ်အထောက်ကူပေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအတည်ပြုပေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။ဒါကြောင့်လည်းယူကရိန်းကိုနောက်ထပ်စစ်လက်နက်တွေအများပို့နိုင်တော့မှာဖြစ်ကြောင်းဘိုင်ဒန်အစိုးရအကြီးအကဲအရာရှိကြီးတူကပြောပါတယ်။အခုဆိုအမေရိကန်ကယူကရိန်းကို2001ခုဇန်နဝါရီလကစပြီးလုံခြုံရေးဆိုင်ရာအကူအညီ ဒေါ်လာ 1.2 ဘီလီယံပေးခဲ့တာဖြစ်ပြီးယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကိုရုရှားကျူးကျော်တဲ့2014ကစလို့ဒေါ်လာ 3.2 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဌာနအတွက်အမေရိကန်ကနိုင်ငံခြားအကူအညီပေးရေးဥပဒေအရဒေါ်လာသန်း230ခွင့်သမ္မတကချထားပေးကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကိုအကြောင်းကြားထားတာဖြစ်ပါတယ်။ဒီရန်ပုံငွေကိုကာကွယ်ရေးဝန်ကြီးဌာနကလက်နက်နဲ့တခြားပစ္စည်းတွေအတွက်သုံးနိုင်တယ်လို့ရုရှားကျူးကျော်မှုကိုသတင်းသုံးပတ်ကြာခုခံတော်လှန်နေစေယူကရိန်းနိုင်ငံသားတွေကိုအကူအညီပေးဖို့ပညာရေးနဲ့လေ့ကျင့်ရေးတွေမှာသုံးနိုင်တာပါ။အခုလိုသမ္မတကအတည်ပြုပေးလိုက်တာကြောင့်ရုရှားကိုရှေ့တန်းကနေခုခံတိုက်ခိုက်နေသူတွေကိုအကူအညီပေးဖို့လေကြောင်းကာကွယ်ရေးစနစ်အပါအဝင်စီးအကူအညီတွေချက်ချင်းပို့ပေးနိုင်တော့မယ်လို့အမေရိကန်အရာရှိသူကပြောပါတယ်။ပင်တဂန်စစ်ဌာနချုပ်ကတော့သမရရဲ့ဒီအတည်ပြုချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပဲသမရအင်ဗျူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုမေးမြန်းဖို့သာပြောပါတယ်။ယူကရိန်းကချာနိုဘိုင်းနဲ့ဇာပိုရီဇီယာမြို့နှစ်မြို့မှာတည်ရှိတဲ့နျူကလ িয়ার ဒဏ်ပေးဆဲုံတွေဟာအခုခါမှာရုရှားတပ်တွေရဲ့ထိန်းချုပ်မှုအောက်ရောက်သွားပြီဖြစ်ပြီးသူတို့ရဲ့ယူကရိန်းဝန်ထမ်းတွေရဲ့ခန့်ခွဲမှုနဲ့ဆက်ယုံတွေကိုလဲပတ်နေတယ်လို့ရုရှားအနုမြေစွန့်ရင်အေဂျင်စီရိုဆာတမ်ကစနေနေ့မှာပြောကြားရုရှား RIA သတင်းမှာဖော်ပြပါတယ်။1986မှာကမ္ဘာအဆိုးဝါးဆုံးနျူကလ িয়ার မတော်တဆမှုဖြစ်ပွားခဲ့တဲ့ခင်မမီတော့တဲ့ချာနိုဘိုင်းဆက်ယုံအတွက်ပြင်ပဒဏ်ပေးလိုင်းကိုရုရှားပညာရှင်တွေအကူအညီနဲ့ပြန်ပြုပြင်ထားကြောင်းလဲရိုဆာတမ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ဒဏ်ပေးဆက်ယုံတွေကိုစိတ်ချလက်ချက်အန္တရာယ်မရှိအောင်လဲပတ်နိုင်ရင်အတွက် IAEA နိုင်ငံတကာအနုမြေစွန့်ရင်အေဂျင်စီနဲ့ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောပါတယ်။တိုက်ပွဲကြောင့်ပျက်စီးနေတဲ့ချာနိုဘိုင်းဆက်ယုံရဲ့ဘိုးအားမြင့်ဓာတ်ကြိုးလိုင်းကိုတည်တည်ချာချာပြန်ပြီးမပြင်းဘူးဆိုရင်ဒဏ်ရောင်ကြီးရိုးစိတ်မဲ့အန္တရာယ်ပိုကြီးလာနိုင်တယ်လို့ယူကရိန်းကသတိပေးထားပါတယ်။ဇာပိုရီဇီယာမှာရှိတဲ့ဥရောပဒေသရဲ့အကြီးမားဆုံးနျူကလ িয়ার ဒဏ်ပေးဆက်ယုံကဝန်ထမ်းတွေဟာသူတို့ဆက်ယုံမှာရုရှားတွေရောက်နေတဲ့အတွက်စိတ်ပိုင်းဆိုင်ရာဖိအားပေးမှုပြင်းပြင်းထန်ထန်ခံစားနေရတယ်လို့ယူကရိန်းအစိုးရနျူကလ িয়ার ကုမ္ပဏီကတောက်ကြံနေကပြောပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခတ်တယ်လို့ထိုင်ဝမ်ကိုတရုတ်ကဝန်တိုက်မှာစွန့်ရင်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်ဝမ်ကျွန်းမှာစီးရီးအရာအသင့်ဖြစ်အောင်ပြင်ဆင်နေတဲ့အစီအစဉ်တစ်အရာစစ်ဖက်ဆိုင်ရာအရန်တပ်ဖွဲ့တွေရဲ့လေ့ကျင့်ရေးစခန်းကိုသမရဆိုင်ဝမ်စနေနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်။အရန်တပ်ဖွဲ့တွေအတွက်တိုက်ခိုက်ရေးနဲ့ပြစ်ခတ်ရေးလေ့ကျင့်မှုတွေ၊နဆာတို့လှုပ်ဆောင်မှုအပါအဝင်လေ့ကျင့်ရေးဆိုင်ရာမှာပြုပြင်ပြောင်းလဲမှုတွေလုပ်မှာဖြစ်ကြောင်းထိုင်ဝမ်အစိုးရကမနစ်ကနှစ်ကုန်ကန်ဒီမှာပဲကြေညာခဲ့တာပါ။ဒီလမှာစတင်တဲ့အစီအစဉ်တစ်အရအရန်တပ်ဖွဲ့ဝင်တွေဟာအရင်က9ရက်ကနေ9ရက်လေ့ကျင့်ရာကနေအခုလတင်းနှစ်ပတ်ကြာလေ့ကျင့်ရမှာဖြစ်တယ်လို့တနက်ပြစ်လေ့ကျင့်တာလို့ရင်ဆိုင်တိုက်ပွဲတွေအတွက်အချိန်ပိုလေ့ကျင့်ရမှာဖြစ်ပါတယ်။ထိုင်ဝမ်မြို့တော်တိုက်ပီမြို့ပြင်ကနန်ရှီပူတနက်ပြစ်ကွင်းကလေ့ကျင့်မှုတွေကိုလာကြည့်တဲ့ကြည်ကအင်းကြီးနဲ့စစ်ဝတ်ဆောင်အဖြစ်ဝတ်ထားတဲ့ထိုင်ဝမ်သမ္မတဆိုင်ကအရန်တပ်ဖွဲ့ဝင်တွေဟာအထူးသဖြင့်သူတို့နေအိမ်တွေနားတဝိုက်မှာပါလေ့ကျင့်ကြရမှာဖြစ်ကြောင်းပြောပါတယ်။ရုရှားကျူးကျော်လာချိန်မှာပြည်သူတွေကိုတနက်ပေးပြီးရဲအနေငယ်ပဲတင်းနှန်းတက်ခိုင်းခဲ့တဲ့ယူကရိန်းကနေတင်ငန်းစာတွေအများကြီးယူနိုင်ကြောင်းအခုအရန်တပ်ဖွဲ့ဝင်တွေအနေနဲ့တနစ်ကို9ရက်ကနေ14ရက်လောက်အထိလေ့ကျင့်ရတာကြောင့်ကိုယ့်ကိုယ်ကိုယုံကြည်မှုအများကြီးပိုရနိုင်တယ်လို့လည်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကိုချန်းကသတင်းတောက်တွေကိုပြောပါတယ်။
တနင်္ဂနွေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်္ဂီထိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာပါအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်တရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့နယ်စပ်ဒေသတချို့ကိုသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနကတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာပြည်ထဲမှာအွန်လိုင်းလိမ်လည်မှုတွေလောင်းကစားမှုတွေနဲ့ရိုက်နဲ့ဖန်စီငွေညစ်တာတွေကိုရှောင်ရှားနိုင်ဖို့တရုတ်နိုင်ငံရဲ့ဌာနကအသိပေးချက်ထုတ်ပြန်လိုက်တာပါရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တာချီလေးကရင်ပြည်နယ်မြဝတီနယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေကိုသတိထားပြီးသွာလာကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသူ့နိုင်ငံသားတွေကိုဖေဖော်ဝါရီ28ရက်နေ့မှာသတိပေးထားပါတယ်ဒီသတိပေးချက်ကိုမြန်မာဘာသာနဲ့ရေးသားထားတဲ့တရုတ်ပေါက်ဖော်သတင်းစာမှာထပ်ပြီးအသိပေးလိုက်တာပါအဲ့ဒီဒေတာတွေကအွန်လိုင်းလောင်းကစားတွေလိုတရားမဝင်လုပ်ငန်းတွေမှာမပတ်သက်ကြဖို့ပြန်ပြီးဆွဲခံရတာထိမ့်သိမ်းခံရတာစတဲ့အရေးပေါ်အခြေအနေတွေကြုံလာခဲ့ရင်လဲမြန်မာနိုင်ငံတွေကတရုတ်တန်ယုံနဲ့ကောင်စစ်ဝင်ယုံကို ချက်ချင်းသတင်းပို့အတည်ပြုဖို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးသတင်းတွေကရေးသားကြပါတယ်တရုတ်အစိုးရထုတ်ပြန်လာတဲ့အဲ့ဒီဒေတာတွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေပြီးဒေတာကန်အများအပြားထွက်ပြေးတင်းရှောင်နေရတာပါကချင်ပြည်နယ်နေရာအနှံ့နဲ့ရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းကယားပြည်နယ်ကရင်ပြည်နယ်တွေမှာစစ်ကောင်စီနဲ့ဒေတာတွင်လက်နက်ကင်အဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်ဒါကြောင့်ဒီအခြေအနေတွေအတွက်သူ့နိုင်ငံသားတွေကိုအသိပေးတာဖြစ်နိုင်ကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်တရုတ်ဘက်ကဒီလိုထုတ်ပြန်တာဟာပြည်တွင်းမှာပဋိပက္ခတွေပိုပြီးစိုးရိမ်လာနိုင်ခြေရှိတယ်ဆိုတော့ကြိုတင်ခံမှန်းမှုလို့လည်းသူကမြင်ပါတယ
်ဆင်းရဲတိုင်းရဲ့ဒီကချင်ရှမ်းဒီဘက်မှာတော့ဒီကြားအနေစပြီးတော့ဗောနဒီစီပီစာပူများတယ်လို့မြင်ပြီးရပါဗောနကျွန်တော်အနေနဲ့အသုံးတက်မိတယ်ဆိုရင်ပြီးတော့မြောက်ပြည်ရယ်ဟုတ်တယ်တရုတ်ပြည်အဝင်ဆက်တာများတယ်တချို့လေးလည်းများတယ်ဒါကတော့သူတို့ရဲ့လောကဆက်ကိုကျွန်တော်ထင်တာကတော့ဒီအခုဖြစ်နေတဲ့ Ukraine နဲ့ Russia ပုံစံပေါ့နော်အဲ့ပုံစံများဖြစ်လာနိုင်မလားပေါ့နော်ထင်တာပေါ့လေထင်တယ်ဆိုရင်လည်းဖြစ်လာနိုင်တဲ့အနေအထားရှိလားဆိုတော့ဟိုရှင်းရတော့ဒီမြန်မာနိုင်ငံမြောက်ဟာမြောက်ချားပိုင်းပေါ့နော်စံပြည်နယ်ကနေပြီးတော့ဆိုင်းအထက်ပိုင်းဒီမြောက်ဆက်ပိုင်းဆိုလို့ရှိရင်လက်နက်ကန်တွေရတယ်ဒါအများတော့ပေါ့ညာတောင်ဖို့နဲ့သူတို့ရဲ့ဩစာခံတက်မလို့နဲ့မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပုံကြီးဆက်လာနေတဲ့အနေထားရှိလို့သူတို့ပြောတာလားတော့ဒါတော့ရှင်းရှင်းချက်ပါနော
်2021စက်တင်ဘာလကရှမ်းပြည်နယ်မြောက်ပိုင်းမူဆေခရိုင်ပန်ဆိုင်နဲ့မုံကိုတဝိုက်မှာစစ်ကောင်စီနဲ့လူမျိုးစုလက်နက်ကိုင်တချို့ပစ်ခတ်မှုတွေဖြစ်ကြပြီးတရုတ်နိုင်ငံဝမ်တင်မြို့တဲကိုတနတ်ကြည်စံတွေကြခဲ့ပါတယ်တရုတ်အစိုးရကဒါကိုသတိပေးခဲ့ပြီးသူ့နိုင်ငံသားတွေကိုမြန်မာနယ်စပ်နားမသွားကြဖို့အထက်မြင့်တိုက်တွေကနေတက်မကြည့်ကြဖို့သတိပေးခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နေရာအတော်များများကိုတရုတ်ကတန်ဆူးကျိုးနဲ့ချန်စီယိုကာနေတာဟာကိုဗစ်ကာယောဂါကိုကြောက်လို့မဟုတ်ပဲမြန်မာဘက်ကစစ်ပြေးဒုက္ခတွေတွေသူ့နိုင်ငံတဲကျွန်ဝင်လာမှာကိုစိုးရိမ်နေတာလို့တချို့ကသုံးသပ်ပါတယ်အခုမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့မတည်ငြိမ်မှုတွေရဲ့အခြေအနေကိုလိုက်ပြီးတရုတ်ဘက်ကသူ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်လိုသလိုဆောင်ရွက်နေတာလို့ရှမ်းပြည်နယ်မူဆယ်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကလည်းပြောပါတယ
်လက်နက်ကန်ကြက်ကြားလို့ပတ်သက်လို့ရှေ့ကိုကြိုမှန်းနေတာကတော့အတူတူကတော်တော်ကြီးတိကျအောင်မှန်းနေအတွက်ချက်နိုင်လို့မလို့ဖြစ်ပါတယ်အစအဆုံးပြန်ကြည့်ပေါ့ဗျာဟိုလက်နက်ကန်ကြက်ကြားလို့မှာအဲဂျာဝင်ဆောင်ရတာပဲဖြစ်ဖြစ်ပါပဲရှေ့နိုင်ငံတွေပဲဖြစ်ဖြစ်သူတို့အလုံးတားနေတယ်လေဟာဟိုတကယ်ဟိုအရေးတာတဲ့အခန်းတော်မှာမျိုးတို့ပါလာလို့ပြန်တော့ပါတဲ့ခါကျတော့အဲ့ဒီနိုင်ငံနဲ့ကျွန်တော်တို့နိုင်ငံနဲ့စစ်ဘောပေါ်နေနိုင်ငံကြီးတွေစစ်ဘောကြီးတွေခုနလက်နက်ကန်တွေမှာဒါတွေအပေါ်မှာဒီလိုအတတ်ချက်ပြီးတော့မှလူတွေလိုချင်းချုပ်တာတွေတော့လူတွေလိုထုတ်ပြန်တာတွေလူတွေလိုကြက်မှတ်တာတွေဟာဒါတရားပေါ်အခြေခံလို့ပဲလို့အဲ့လိုမြင်ပါလေဗ
ျမြန်မာနိုင်ငံတွင်းလောင်းကစားနဲ့တရားမဝင်စစ်ဘောကြီးလုပ်ငန်းတွေမှာဝင်ရောက်မပတ်သက်ကြဖို့တရုတ်နိုင်ငံသားတွေကိုတရုတ်အစိုးရကသတိပေးထားပေမဲ့တကယ်တော့ဒီစစ်ဘောကြီးလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲအဓိကပါဝင်ပတ်သက်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်ကမူဆယ်တာချီလိတ်နဲ့ကရင်ပြည်နယ်မြဝတီမြို့တွေကကာစီနိုနဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေမှာတရုတ်နိုင်ငံသားတွေကပဲငွေအမြောက်အများရင်းနှီးမြှုပ်နှံထားကြပါတယ်ကချင်ပြည်နယ်လွယ်ကျဲဂိတ်ကမ်ပိုက်တီဂိတ်ရှမ်းပြည်နယ်ကမန်ဝင်းဂိတ်ကျင်စန်းကြော့ဂိတ်ချင်းရွှေဟော်ဂိတ်ဓာရီကိုတရုတ်ဘက်ကကိုဗစ်ရောဂါအကြောင်းပြပြီးမတ်လအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်တရုတ်ကပိတ်ထားတဲ့နေဆက်ကွန်သွေးရေးဂိတ်တွေပြန်ဖွင့်ပြီးကွန်သွေးရေးပြန်ဆနိုင်ဖို့နှစ်ဖက်တွေ့ဆုံပွဲတစ်ခုကိုကချင်ပြည်နယ်စစ်ကောင်စီရဲ့အုတ်ချုပ်ရေးရုံးမှဗုဒ္ဓဦးနေကလုပ်ခဲ့တာပါမတ်လ12ရက်မှာမူဆယ်105မိုင်နာကကျင်စန်းကြော့ဂိတ်ကိုပြန်ဖွင့်ပေးမယ်လို့ခန့်မှန်းနေကြပေမဲ့မသေးကြသေးဘူးလို့မြန်မာကွန်သွေးတွေကပြောပါတယ်နေဆက်ဂိတ်ဖွင့်မဖွင့်မကျင်းသေးသေးတဲ့အတွက်တရုတ်ကိုပို့ဖို့အခွင့်ဆောင်ထားတဲ့မူဆယ်ကုန်တွေကိုမြန်မာကွန်သွေးတွေကနေရက်ပြန်တင်နေကြပါတယ်မြန်မာနိုင်ငံဘက်မှာသတိထားသွားလာကြဖို့တရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်ဟာလာမယ့်ဩဂုတ်လ30ရက်နေ့အထိအကျုံးဝင်တယ်လို့မြန်မာဘာသာနဲ့ဖော်ပြတဲ့တရုတ်သတင်းဌာနတချို့မှရေးသားကြပါတယ်ခင်ဗျာ
။ကိုညံမွေးအောင်ပြောပြပေးတာပါ။အခုဆက်လက်ပြီးပြောပြပေးမယ့်သတင်းကတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းစိုက်ပျိုးရေးကိုအဓိကထားလုပ်ကင်ကြတဲ့တောင်သူလယ်သမားတွေဟာစစ်ဘေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။ကျေးရွာတွေကနေအိမ်တွေမီးလောင်ဆုံးရှုံးတာနေမြေရှင်းလင်းလို့ထွက်ပြေးတိမ်းရှောင်တာတွေကြောင့်သီးနှံအထွက်တွေလျော့နေလာပါတယ်။အာနာသိမ့်ပြီးနေမြေရှင်းလင်းတာတွေကြောင့်တောင်သူတွေအခက်အခဲနဲ့ကြုံတွေ့နေရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပေးမှာပါခင်ဗျာ။မီယိုဖလာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်ကြတဲ့ မန္တလေးမကွေးစကိုင်းစားတဲ့အညာဒေသတွေမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန္ဒပြပွဲတွေရှိခဲ့တယ်လို့စန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံခဲ့ရတာကြောင့်စစ်ကောင်စီကိုလက်နက်ကင်ခုခံတဲ့လှုပ်ရှားမှုတွေလည်းအားကောင်းခဲ့ပါတယ်ဒေတာတွင်မှာရှိတဲ့ပြည်သူကာကွယ်ရေးတပ်တွေကိုနှိမ်နှင်းမှုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်လာတာကြောင့်ဒေတာကန်တွေဟာစစ်ပြေးဒုက္ခသည်တွေဖြစ်လာပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးနယ်မြေမတည်ငြိမ်တဲ့အတွက်အတွက်နှုံအားကောင်းတဲ့ဓာတ်မြေဩဇာအလွယ်တကူဝယ်မယူနိုင်တာစိုက်ပျိုးရေးကိုအချိန်ပေးမလုပ်နိုင်တာတွေကြောင့်တီးနှံအတွက်နှုံလည်းလျော့လာတယ်လို့မကွေးတိုင်းကပဲစိုက်တောင်သူကိုကျော်ကပြောပါတယ
်ဥပဒေကွက်မြေဩဇာကဒီလိုမျိုးကလည်းနုံနေမှာမရှိသေးသေးလို့မလွယ်ဘူးကြ။တဘာဝါပဲစိုက်ပြိုးကြရတယ်ကြ။အကြီးအကဲတော့ပုဒ်သက်ကြီးကျဲနာတော့ပုဒ်သက်ကြီးလိုပါလို့တော့မလွယ်လို့မရဘူးပုဒ်ကြရလို့ပါတော့မို့။ဒီဩတာပြေးချင်တယ်မတွေးရတာရေ။အဲဒီမှာပုဒ်ကြလို့ပုဒ်သက်ကြီးပါတော့ဝယ်လို့ဖြစ်တာတွေရောလို့မကျန်းတာတွေကိုအမျိုးရောလို့ဒီနဲ့တွေ့လို့မရတာရိုးနေကြ။ဒီလိုတင်းတင်းမှုကတုံးမရှိကြဘူးလေ။တက်ပြီးရင်ပြေးထားရအောင်။ဟောဘူးအထွတ်ထိပ်တားနေတာကိုတရားထွက်တယ်လို့၆၀လောက်အလိုမျိုးလေးဒီကိုဘလို့တကြီးကကျွန်တော်တို့ဘုံဘုံကဒါလည်းကတော့ကျွန်တော်တို့ဆောင်ရတာတင်းရတာနေအမျိုးဆိုတော့အဖြစ်တရားတိတ်မဖြစ်ကြဘူးပြပေးပ
ါကိုကျော်ရဲ့ဂျေးဝါဟာအင်ဂျီတထောင်ရှိတဲ့ဂျေးဝါကြီးတွေဟာဖြစ်ပေမဲ့စစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ပြီးနယ်မြေရှင်းလင်းတာအပြင်ဂျေးဝါအနီးတိုက်ပွဲတွေဖြစ်နေတာကြောင့်ဂျေးဝါသားတွေဟာတောတောင်တွေထဲမှာနေထိုင်ကြရပါတယ်အင်ဂျီ150လောက်ရှိပြီးစိုက်ပျိုးရေးနဲ့အဓိကအသက်မွေးတဲ့ဆမ်းမြို့ရွာဟာလည်းစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတည်ရှိပါတယ်။စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလှုပ်စဉ်အတွင်းနှစ်ကြိမ်တိုင်တိုင်မီးရှို့ခံခဲ့ရလို့သူတို့ရွာကအိမ်အလုံးမီးလောင်ဆုံးရှုံးခဲ့ကြရပါတယ်။အခုချိန်မှာတော့နေအိမ်တွေမီးမရှို့ခံရခင်ကစိုက်ပျိုးခဲ့တဲ့သီးနှံကိုပဲရိတ်သိမ်းနေကြရပြီးနောက်နှစ်အတွက်လည်းအတော်လေးအခက်အခဲရှိနေပြီလို့ဆမ်းမြို့ဒေသခံတို့ကပြောပါတယ်။
တော့ချစ်တဲ့အားရတော့ကျွန်တော်တို့ကဘလို့ကစိတ်ကျိုးလို့ရလည်းမရှိတော့ဘူးစိတ်ကျိုးလို့လည်းမဖြစ်တော့ဘူးဆိုတော့ကျွန်တော်တို့စိတ်ထဲမှာတော့တော်တည်နေရတယ်တော်တည်ထဲမှာဒါလည်းအခုကကျွန်တော်တို့ကဒရားလေးရလည်းကျွန်တော်တို့သိမ့်လို့ရအောင်မလို့ဆိုတော့မျောလာချက်လေးလာကျွန်တော်တို့လုတ်ကင်နေကြရတယ်နေနေကြရတယ်ဒါတော့ကျွန်တော်တို့ကမသေးချဘူးသိမ့်ရမယ်မသိမ့်ရဘူးဆိုတာပါလေနော်ဒါပေမဲ့တကယ်လို့သိမ့်လို့ရခဲ့ပြန်ပြီဆိုရင်လည်းကျွန်တော်တို့ကဒရားကြီးတွေကိုသိမ့်လို့ရရင်လည်းဘယ်နှသွားထမလဲကျွန်တော်တို့ကဘလို့ရောက်မလဲဘလို့ဘယ်မှာသိတူထားမလဲဆိုတာတော့ကျွန်တော်တို့မျှော်လင့်ချက်ကတော့လုံးဝမရှိဘူးပြတကယ်လို့များကျွန်တော်တို့ကရလာခဲ့ရင်ဟိုဝယ်တဲ့လူရှိရတခါတည်းရောင်းပစ်လို့ပဲရမယ်တကောင်ကြီးကိုကျွန်တော်တို့ဘယ်နှမှာထားမယ်ဘယ်လိုလုပ်ထားမယ်ဟောနောက်ထပ်ခါကျရင်ကျွန်တော်တို့ဒီသိစိတ်ဖို့တော့မျိုးတွေထားမယ်ဆိုတဲ့မျှော်လင့်ချက်မျိုးတွေရွေချက်ကြတော့မရှိဘူးပ
ြစစ်ကောင်စီဟာခြေရွာတွေကိုဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်တဲ့အတွက်လဲဒေသခံတွေဟာလုံခြုံမှုမရှိသလိုခံစားရပြီးမိဘလက်ငုတ်လက်ရင်းအလုပ်ဖြစ်တဲ့စိုက်ပျိုးရေးကိုမလုပ်တော့ဘဲကြေးရွာတွေကိုစွန့်ခွာတခြားအလုပ်ကိန်းတွေပြောင်းလဲလုပ်ကင်ကြပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်တဲကကြေးရွာအများစုဟာဆက်လက်ထဲအသုံးပြုတဲ့ဆေးရွက်ကြီးစိုက်ပျိုးပြီးအသက်မွေးဝမ်းကြောင်းနေကြတာပါ။စစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကြေးရွာတွေမကြာခဏဝင်ရောက်ဖမ်းဆီးတာတွေရှိလာတဲ့အတွက်လူငယ်တွေဟာကြေးရွာမှာမနေနိုင်တော့ဘဲမြို့တဲတခြားအလုပ်ကိန်းတွေပြောင်းလဲလုပ်ကင်နေကြတယ်လို့မြင်းချံမြို့ကန်တဦးကပြောပါတယ်။
ကျွန်တော်ကခုချိန်ကတော့စီးဆိုင်ချင်ပေါ်ကစီးလေးဆိုင်လိုက်အလိုမျိုးကျွန်တော်အလုပ်ကလည်းမနေ့ဝင်းဝင်းခါတော့ရလုပ်ငန်းတွေကြည့်တော့သူတို့ကလာလိုက်ကြည့်လို့ဆိုတော့ကျွန်တော်တို့လုံးလုံးရှင်နေကြဘယ်လိုပြောရမလဲဆိုတော့ကိုယ်ရောက်တော့မှခေါင်းပြောင်းမဲရအောင်ပြအဲ့လိုမျိုးပုံစံမျိုးသူအိမ်တိမ်မှာမိသားစုတစ်စုမှာဟို9ယောက်6ယောက်ရှိတယ်ပြောပါတော့ကြအဲ့ဒါကဟိုမရှိမနေအိမ်နေရမဲ့မိန်းကလေးတယောက်လောက်နဲ့ဖေမင်းနဲ့နွားဆောင်နဲ့ဒီလောက်တော့ပဲနေတယ်ကျန်တဲ့လူလည်းပိုင်းရတော့မန်လေးတက်လူမျိုးစောလုံးကြီးလည်းငန်းနေတယ်ကျောင်းကျပန်းလုံးတယ်အဲ့လိုမျိုးနေနေကြတာပဲရွာကတော့လုံးနိုင်ခိုင်နိုင်တဲ့လူတွေလို့လည်းမရှိကြတော့ဘူ
းအခုလိုနယ်မြေမတည်ငြိမ်တာတွေစိုက်ပျိုးရေးလုပ်ငန်းတွေကောင်းစွာမလုပ်နိုင်တာတွေကြောင့်တီးနှံအထွတ်နှုတ်ယောနေလာတာအပြင်နေအိမ်တွေမီးလောင်ပိုင်းဆိုင်မှုတွေဆုံးရှုံးပြီးတဲ့နောက်တရားဥပဒေစိုးမိုးမှုကင်းမဲ့ပြီးရာဇဝတ်မှုတွေထူပြောလာမှာကိုလည်းအထူးစိုးရိမ်နေကြပါတယ်ခင်ဗျာဒီလိုအမေရိကန်တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါတင်ဆက်ပေးမှာကတော့မြန်မာနိုင်ငံတကွမ်းကလူအခွင့်ရေးအခြေအနေကိုစူးစီးတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့ရှမ်းပြည်တောင်ပိုင်းကမြေမြုပ်မိုင်းပြဿနာကိုတင်ပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် မြန်မာနိုင်ငံတဝန်းမှာရှိရဲလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်အကြောင်းပိုင်းမှာတိုက်ပွဲတွေမကြာခဏချက်ဖြစ်နေရာကြောင့်ပြီးခဲ့တဲ့နှစ်လပိုင်းကစကမြေမြုပ်မှိုင်းထိပ်ပြီးတည်ဆုံးလာတဲ့ထိခိုက်ဒဏ်ရာရသူတွေအရေအကျွတ်တိုးလာနေပါတယ်။ပြီးခဲ့တဲ့ January လတုန်းကတော့ဒို့အတန်ကရှမ်းပြည်မြောက်ပိုင်းကမြေမြုပ်မှိုင်းအခြေအနေတွေကိုစူးစီးတင်ဆက်ခဲ့ပြီးအခုတခါမှာတော့ရှမ်းပြည်တောင်ပိုင်းကအခြေအနေတွေကိုကြားရမှာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
တရုတ်နယ်စပ်အနီးဝန်းကျင်ကမပြီးဆုံးတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အရင်ကရှမ်းပြည်မြောက်ပိုင်းမှာသာမြေမြုပ်မှိုင်းပေါက်ကွဲမှုတွေရှိခဲ့ပေမဲ့တိတ်မကြသေးတဲ့လပိုင်းကစပြီးခြေနေတွေပြောင်းလဲခဲ့ပါပြီ2021ခုနှစ်နှစ်လယ်ပိုင်းကစပြီးရှမ်းပြည်နယ်တောင်ပိုင်းမှာမြေမြုပ်မှိုင်းထိပ်ပြီးဒေဆုံးသူနဲ့ဒဏ်ရာရသူတွေရှိလာခဲ့ပါတယ်အဲ့ဒီဒေသမှာ TNL နဲ့ SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်မကြသေးမီကတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေချာမှာတိုက်ခိုက်တာရပ်လိုက်ပြီးမဲ့ပဋိပက္ခအတွင်ထောင်ခဲ့တဲ့မြေမြုပ်မိုင်းတွေကြောင့်ဒေသခံတွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဖေဖော်ဝါရီ12ရက်နေ့ကနန်းချဦးနဲ့နန်းမုတ်ခေါင်ညီအမနှစ်ယောက်ဟာရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ရက်ဆောင်မြို့နယ်နောင်ဝိုးရွာကိုဆိုင်ကနေအပြင်မှာမိမြုပ်မိုင်းကိုချိန်မိပြီးနှစ်ယောက်လုံးတန်းရပြင်းပြင်းထန်ထန်ရခဲ့ပါတယ်အဲ့ဒီဒေတာမှာမိမြုပ်မိုင်းနဲ့ပတ်သက်ပြီးတတိထားသွားလာဖို့အသိပေးတာတွေဟန်ထားတာတွေမရှိခဲ့ဘူးလို့ဒေတာခန်တွေကပြောပါတယ်ခါနဲ့တင်မစုံမှာတန်းရရခဲ့တဲ့နမ်မုတ်ခေါင်ကသူကြုံတွေ့ခဲ့ရတာတွေကိုရှမ်းစကားနဲ့ခုလိုပြောပြထားပါတယ်
ก็ไฟฟ้าอ้อก็สูงมากเลยค่ะมันแตกหลายถ้าเล่นโซนั้น
ดีรู้ว่าตะค้าไม่มาจุงผู้ผู้พยายามหลั่นตัวเลยปอกไปแล้วจม่าเลยตรีไม่รอดาบลาจารามันไม่ติดอูตรีเปลี่ยนยะล่ะတော့มูนี่ดีတယ်จม่าเป็นหน้ามาญมัดเลยอ่ะตรีไม่ยะดีอูตู่ถ่นโนยะတယ်ပြီးတော့ญมัดเลยอ่ะต้วยๆอันตรายပဲ
ญาแฟปองยင်းเนี่ยตะกอกกล้วยมาปิ้นตันตันหยายะแก่แน่จ้าอูก็เลยตู่อตุจုံကိုပြောပြထားပါတယ်
အချိန်ကတိုက်ပွဲဖြစ်ပြီးစပဲရှိအောင်မယ်တိုက်ပွဲမဖြစ်ခင်တုန်းကတော့တွာလာတာများတယ်ကျမလည်းမတည်ဘူးလေမိုင်းထောင်ထားမယ်ဆိုတာမတည်ဘူးအဲကြောင့်တွာလိုက်တာတွာတော့ကဘာမှမဖြစ်ဘူးပြန်လာတဲ့ချိန်ကြာမှဖြစ်သွားတာအခုကမထနိုင်ဘူးရှင်ညီမတန်ရတော်တော်ပြင်းတယ်ခွဲစိတ်တာတွေလောက်ရအောင်မယ
်ညီမနှစ်ယောက်မြေမြုပ်မိုင်းထိပြီးနောက်ပိုင်းမှာလူတွေမြေမြုပ်မိုင်းကိုပူကြောက်လာကြတယ်လို့ညီမနှစ်ယောက်ကိုကူညီခဲ့တဲ့ဒေသခံကပြောပါတယ
်သူတို့အချင်းချင်းတိုင်းရင်းသားလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့လူသူတယောက်နေနေတော့ကျွန်တော်ဖြစ်ဖြစ်ချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးချုပ်ဖြစ်ချင်တာပေါ့ဟုတ်ဟုတ်ကဲ့ခင်ဗျာဘာလို့လဲဆိုရင်ဈေးကမရှိရင်ပြန်သို့လူရဖြစ်မှာပဲ
ရေဆောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေဟာတေစီနိုင်လောက်တဲ့မြေမြုပ်မိုင်းတွေခြံခဲ့တဲ့အပြင်ဒေသခံတွေရဲ့နေအိမ်နဲ့ဆောက်လက်ဆဖုန်ကြီးเจ้าတွေကိုလည်းပျက်စီးစေခဲ့ပါတယ်အဲ့ဒီဒေသကရွာတရွာမှာနေတဲ့ဆိုင်းအောင်ကတော့တခါမှမကြုံခဲ့ဘူးတာကိုတွေ့ကြုံရချိန်မှာထိတ်လန့်ခဲ့ရပါတယ
်ကျွန်တော်အရန်ကြောက်တယ်ဘာလို့လဲဆိုမွေးလာကလေးကအခုတက်ကြည့်တဲ့အထိပေါ့နော်အခုဆိုအသက်28နှစ်ရှိနေပြီတိုက်ပွဲတစ်ခါမှမကြုံဘူးအရန်ကြောက်လို့အိမ်ထဲမှာပဲပုန်းနေရတယ်တိတ်တိတ်လေးပဲပုန်းနေရတာအပြင်ကိုတော့မထွက်ကြည့်ရဘူးကြောက်လို့ပေါ့နော
်ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်အတွင်းတိုင်းဒါလက်နက်ကန်တက်အချင်းချင်းတိုက်ပွဲဖြစ်ပွားမှုဟာယခုနှစ်ဖေဖော်ဝါရီလအတွင်းမှာပထမဆုံးအချိန်စတင်ခဲ့တာဖြစ်ပေမဲ့2021ခုနှစ်နှစ်လယ်ပိုင်းကစတင်ပြီးတော့ကျေးတီးနယ်မိုင်းကန်မြို့နယ်တွေထဲမှာတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးမင်းမြုပ်မိုင်းအမွေတွေကိုခန်းဆားနေရတယ်လို့ဒေသခံတွေကပြောပါတယ်မိုင်းကင်မျိုးနဲ့အမိမဖော်လို့တဲ့လူငယ်အမျိုးသားတဦးနဲ့သူ့အထံစကားပြောဖြစ်ခဲ့ပါတယ်
။ဖိုင်ကွာမန်ခံလည်းရက်နန်းနော်မန်တဲ့ခေါလေးဖန်နော်နပြင်းမ
ဟုတ်ကဲ့ဖြစ်လိုက်တော့ပဲဖွဲမမလုပ်ဘူးလို့ပြောတယ်။ရော်ကြေးတွေပါတွေလာပေးတာလည်းမရှိဘူး။ဒီရက်ပိုင်းတွင်မြေမြုပ်မိုင်းနင်းမိပြီးဆေးရုံရောက်လာတာလည်းရှိတယ်။မိုင်းတွေထောင်ထားတာသူတို့တောင်မမှတ်မိတော့ဘူးထင်တယ်။ပ ပြန်စင်းစားကြည့်ရင်တောတောင်ထဲမဝင်ဘူးရင်လမ်းတော့မနိုင်သေးတာပဲ
ဒေတာခန်ကြီးရဲ့ပြောဆိုချက်အရမိုင်းကင်မြို့နယ်ထဲမှာမြေမြုပ်မိုင်းနှိမ့်ပြီးတည်ဆုံခဲ့ရတဲ့ဒေတာခန်၃ဦးထက်မနည်းရှိခဲ့ပြီးတော့ပြင်းထန်တန်ရန်ရရှိသူအနည်းဆုံး၅ဦးအထိရှိခဲ့ပါတယ်အဲ့ဒီတိုက်ပွဲကာလအတွင်းဂျေးတီမြို့နယ်ထဲမှာလည်းမိုင်းနှိမ့်တန်ရန်ရသူ၂ဦးထက်မနည်းရှိခဲ့ပါတယ်လက်လက်မမီတဲ့ရှမ်းပြည်တောင်ပိုင်းတချို့နေရာတွေမှာမိုင်းပေါက်ကွဲမှုတွေရှိခဲ့ပေမဲ့ထိခိုက်တန်ရန်ရသူဦးရေကိုတော့မသိရပါဘူးမိုင်းကင်မြို့နယ်ပန်ကေလူကျေးရွာမှာဒေတာခန်တူက
ပေါ်ဟာကွန်းမတ်ခေါ်ในส่วนในဟိုက်ဒီ
ဆက်ပြိုးရေးလဲထိခိုက်တယ်ခြံတွေแท้လဲမသွားရဲဘူးထင်းတွေလဲခက်ခဲလာတယ်ခုတလောလက်စစ်မီးကလဲခဏခဏကိုပြက်နေတာအဲ့တော့ပဲဖွဲ့ပဲဖြစ်ဖြစ်မြေမြုပ်မိုင်းတွေကိုပြန်လာဖြုတ်ပေးစီခြင်းတယ
်အခုလိုတိုင်းသားလက်နက်ကင်တပ်တွေအချင်းချင်းတိုက်ပွဲဖြစ်ပွားတဲ့နေရာဒေတာအသွေးမှာမြေမြုပ်မိုင်းတွေကိုပြန်လဲရှင်းပေးဖို့အစီအစဉ်ရှိမရှိနဲ့ပတ်သက်ပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA ကပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်ကိုတို့တန်ကဆက်သွယ်မေးမြန်းရမှာတော့
အခဏပြည်ပိုက်ခုနကတော့မြန်ကန်စစ်ခောက်ခါကော
မြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့မသိသေးဘူးစီရေးပိုင်းနဲ့တက်ဆိုင်တယ်လက်ရှိအသေးစိတ်အခြေအနေမသိရသေးဘူးမြေမြုပ်မိုင်းနဲ့ပတ်သက်ပြီးဘာမှပြောစရာမရှိသေးဘူးမိုင်းကိစ္စနဲ့ပတ်သက်ရင်တစ်ဖက်တည်းကြည့်လို့မရဘူးပြည်သူတွေထိခဲ့တဲ့နေရာနဲ့မိုင်းအမျိုးအစားတွေကိုကြည့်စီချင်တယ်ဒါမှပဲဖွဲ့ထောင်ထားတဲ့မိုင်းဆိုတာသိနိုင်မှာပါ
တို့အတန်ကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လက်ကမ်းဖြေကြားခြင်းမရှိခဲ့ပါဘူး။မြေမြုပ်မှန်အသုံးပြုမှုကိုနိုင်ငံတကာကပိတ်ပင်တားဆီးထားပေမဲ့မြန်မာနိုင်ငံဟာမြေမြုပ်မှန်အသုံးပြုနေဆဲဖြစ်ပါတယ်။မြေမြုပ်မှန်စောင့်ကြည့်လေ့လာရေးအဖွဲ့ Landmine Monitor အရ2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းတန်ကြောင့်လူ 9200 ကျော်ထိခိုက်ခဲ့ပြီးတော့အဲ့ဒီထက်ကသေဆုံးသူ900ရှိပြီးရှမ်းနဲ့ကချင်ပြည်နယ်တွေမှာကအများဆုံးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမြေမြုပ်မိုင်းများတားဆီးရေလှှရှားမှု ICBL ကဆောင်ရွက်တဲ့မြေမြုပ်မိုင်းများစောင့်ကြည့်ရေးအဖွဲ့က1999ခုနှစ်ကစပြီးမြန်မာနိုင်ငံရဲ့မြေမြုပ်မိုင်းအသုံးပြုမှုကိုမှတ်တမ်းတင်ခဲ့ပါတယ်။မြန်မာမှာမြေမြုပ်မိုင်းပမာဏဘယ်လောက်များရှိနေတယ်ဆိုတာကိုအတိအကျမသိရပေမဲ့ဘင်္ဂလားဒေ့ရှ်၊တရုတ်၊အိန္ဒိယနဲ့ထိုင်းနိုင်ငံနယ်စပ်တွေမှာတည်ရှိနေပြီးအဲ့ဒီမိုင်းတွေဟာနိုင်ငံပိုင်စက်ရုံကထုတ်တာရှိသလိုလက်လုံမိုင်းတွေလည်းပါဝင်တယ်လို့ ICBL အရသိရပါတယ်။လက်ရှိအချိန်ထိစေဘာကုသမှုခံယူနေရဆဲဖြစ်တဲ့နန်းချောက်ဦးက
ခုကညီမလေးပေါင်အကျော်ထိထားပြီးတန်ရာတော်တော်ပြင်းထန်တယ်လေအရင်လိုလုံနိုင်တော့မှာမဟုတ်ဘူးကျမတို့ညီအမနဲ့ရောက်အရင်လိုမလုံနိုင်တော့ဘူးဆိုတော့အလုံးလုံးမဲ့သူကမရှိတော့ဘူးအဖေလည်းအသက်ကြီးနေပြီလေတကယ်ကိုခက်ခဲမှာဒီလိုတွေကမကြုံဘူးဘူးဆိုတော့ခုဒီလိုကြုံလာရတော့စိတ်သက်အရင်ကြရွားတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အပတ်စဉ်အတန်ဟွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက် 6:00 ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ကျေးဇူးအထူးတင်ရှိပါတယ်ရှင်။
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကို line to meter 32နဲ့49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးနိုင်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးမှာပါ။ Republican Party အမတ်အများစုရရှိထားတဲ့အမေရိကန်နိုင်ငံကတချို့ပြည်နယ်တွေမှာ ကိုပါတီအနိုင်ရရေးအတွက်မဲဆန္ဒနယ်မြေတွေကိုပြန်လဲရေးဆွဲပြီးနဲ့မဲပေးရေးဥပဒေလုံနီးလုံထုံးတွေကိုပြင်ဆင်နေကြပါတယ်။ဒါကြောင့်အမှုခင်းတွေဖြစ်ကြပြီးပြီးနဲ့တရားလွတ်တော်ကိုလည်းရောက်လာကြပါတယ်။ပြီးနဲ့တရားလွတ်တော်ကအမတ်အများစုဖြစ်တာနဲ့ပြောင်းလို့မရဆိုတဲ့ဆုံးဖြတ်ချက်ကိုချပါတယ်။ဒီတစ်ခါပြီးနဲ့လွတ်တော်ရဲ့လုံပိုင်ခွင့်ကိုပြီးနဲ့တရားလွတ်တော်ကဝင်ဆွတ်ပတ်တယ်လို့သဘောယူဆနေကြပြီးပြီးတော်စုလွတ်တော်အထိတက်နေကြပါတယ်။ဒီပတ်ထဲမှာပဲအမေရိကန်ပြည်ထောင်စုတရားလွတ်တော်ကပြည်내တရားလွတ်တော်ရဲ့အဆုံးပြတ်ဟာအပြည့်အပြတ်ဖြစ်လို့ပြည်ထောင်စုအဆင့်မှာစဉ်းစားဖို့မလိုဘူးလို့အမှုကိုပယ်ချလိုက်ပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေမှာပြည်ထောင်စုတရားလွတ်တော်ရဲ့အခမ်းကဏ္ဍကိုမြန်မာဥပဒေပညာတော်သင်ကိုကောင်းမြတ်အာဂါနဲ့ဦးတင်မောင်သန်းကဆွေးနွေးပြီးတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံရေးဒီမိုကရေစီစနစ်ကိုထူထောင်ကြတဲ့အခါမှာရုံးကန်လှုပ်ရှားရတာရှိပါလေ။အဲဒီလိုအခက်အခဲရှိလာတဲ့အခါမှာမတူတဲ့အုပ်စုတွေကမတူတဲ့အမြင်မျိုးမျိုးနဲ့လှုပ်ရှားကြတာကိုတွေ့ရပါလေ။ဒီအခါမှာတင်းတ်ကိုမကင်မဲ့ဥပဒေတွင်းကဖြည့်ရှင်းတဲ့နိုင်ငံတွေကတည်ငြိမ်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖြတ်တန်းသွားနိုင်ကြတာကိုတွေ့ရပါလေ။အဲဒီလိုတင်းတ်မကင်ကြပဲနဲ့ဥရေတွင်ကဖြစ်ရှင်းကြတဲ့အခါမှာအဓိကဥရေဆိုင်ရာကျင့်သုံးနေတဲ့ဖွဲ့စည်းတိစောက်ထားပုံတွေကစကားပြောပါတယ်။နောက်ဆုံးဆုံးဖြတ်ပေးတဲ့ပြည်ထွတ်တော်ချုပ်ကိုဖွဲ့စည်းထားပုံဒီကလည်းနိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီအခြေအနေတွေကိုဖန်တီးနိုင်ပါတယ်။ဒါကြောင့်မလို့ဒီကနေ့ရွှေနေကြမဲ့အကြောင်းအရာကတော့နိုင်ငံတွေကိုဒီမိုကရေစီစနစ်တိစောက်ရမှာပြည်ထွတ်တော်ချုပ်တွေရဲ့အခမ်းအနားဖြစ်ပါတယ်။လောတဲ့ရင်တွေထဲမှာဒီမိုကရေစီဆိုင်ရာဆုံးဖြတ်ချက်တွေကိုချမှတ်နေရတဲ့တဲ့တဲ့ရင်တွေကိုကျွန်တော်တို့တွေ့ရပါတယ်။ဒီအကြောင်းလေးတွေကိုကျွန်တော်ပြောဖို့ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံမှာရှေ့နေလောက်ခဲ့ပြီးအမေရိကန်နိုင်ငံဂျော့ချ်တောင်းတက်သူမှာဥပဒေမဟာဘွတ်ကိုလာရောက်ယူတဲ့ကိုကောက်ပြအခါဖြစ်ပါတယ်။ကိုကောက်မြအခါကမဟာဘွတ်တရှိပြီးပါပြီ။ဆိုတော့ကျေးဇူးပါပဲကိုကောက်မြအခါရေအခုလိုကျွန်တော်အစီအစဉ်မှာလာရောက်ပြီးတော့စကားပွိုင်းဖွဲ့ပြီးတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်ပြောပြအစီစားပြီးတော့
ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ဟုတ်ကဲ့ဆိုတော့အမေရိကန်နိုင်ငံရဲ့မှာဖွဲ့စည်းထားတဲ့သဘောသဘာဝလေးနဲ့အရင်စားလိုက်ကြအောင်ပြပြဋိဌာန်းလည်းသိရအောင်နည်းနည်းလေးကောင်းမြတ်ကပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာဟုတ်ကျွန်တော်တို့ဒီအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ကျွန်တော်တို့1988မှာအတည်ပြုပြီးတော့တရားစီရင်မှန်တိုင်းရောကျွန်တော်တို့အမေရိကန်အခြေခံဥပဒေရဲ့ Article 3မှာဖော်ပြထားတာကိုကျွန်တော်တို့ဟိုတွေ့ရမှာပါအဲ့ဒီအချိန်တော့ဆိုလို့ရှိရင်ကြတော့ကျွန်တော်တို့ပြည်နယ်တွေကိုစုပြီးတော့ပေါ့နော် Federal ပြည်ထောင်စုအစိုးရစပြီးတော့တည်ထောင်မှုစူးစမ်းနေတဲ့အချိန်မှရှိသေးတော့တရားလွှတ်တော်ချုပ်ရဲ့အခန်းကဏ္ဍတွေကိုခြေဦးထဲမှာလည်းသူတို့တိတိလင်းလင်းဖော်ပြထားခြင်းမရှိသေးဘူးပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့တရားလွှတ်တော်ချုပ်ရဲ့ပထမဆုံးတရားသူကြီးချုပ်လို့ပြောရမယ် Justice Marshall လို့ကနေပြီးတော့အစပြုပြီးတော့နောက်ပိုင်းတရားသူကြီးမင်းတွေကသူတို့ဆုံးဖြတ်တဲ့စီရင်ချက်တွေဥပမာဆိုလို့ရှိရင်ကျွန်တော်တို့ Marbury versus Madison တို့လိုမျိုးစီရင်ချက်တွေကနေပြီးတော့ကျွန်တော်တို့တရားစီရင်ပိုင်ခွင့် Judicial Review တရားစီရင်လွတ်လပ်ခွင့် Judicial Independence နဲ့ကျွန်တော်တို့အစရှိရဲ့အရေးကြီးတဲ့ principle တွေကိုစပြီးတော့တည်ဆောက်ခဲ့ကြပါတယ်အဲ့ဒါအပြင်အဲ့ဒီခေတ်တုန်းကလည်းပေါ့နော်ကျွန်တော် American ပြည်ထောင်စုရဲ့တည်ထောင်သူဖခင်တွေလို့ပြောရမယ် Alexander Hamilton တို့ James Madison တို့ကလည်းသူတို့ခြေဥ့ပေါ့နော်တည်သူတွေကိုနားလည်အောင်ရှင်းပြပေးတဲ့ Federalist Paper တွေကနေပြီးတော့တဆင့်တရားလွတ်တော်ချုပ်ရဲ့အာဏာကိုတည်ဆောက်တဲ့ဟာမှလည်းဒီပါတဲ့အခန်းကဏ္ဍကနေပြီးတော့ပေါင်ခဲ့တာကိုကျွန်တော်တို့တွေ့ရမှာပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ခုနကကိုကောင်းမြတ်ပြောသွားတဲ့လွတ်လပ်တဲ့တရားစီရင်မှုဖြစ်အောင်เนาะကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့တရားရေးစနစ်ကိုတည်ဆောက်တဲ့အခါမှာဘယ်လိုဖွဲ့စည်းထားတယ်လဲဆိုတာလေးလည်းပြောပြပေးပါဦ
းဟုတ်ကဲ့ကျွန်တော်တို့ဒီ American နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေ Article 3 Section 1ကိုမြင်ကြည့်မယ်ဆိုလို့ရှင်ပေါ့နော်ကျွန်တော်တို့ဒီ Federal တရားသူကြီးတွေအနေနဲ့ဒါမှမဟုတ်ပြည်ထောင်စုတရားလွတ်တော်ချုပ်ကတရားသူကြီးအနေနဲ့သူတို့ရဲ့ယာဒူးနေရာကိုပေါ့နော်သူတို့ကောင်းမွန်သောအပြုအမူတွေနဲ့တစ်သက်လုံးဆက်ခံပြီးတော့တာဝန်ထမ်းဆောင်ခွင့်ရှိရဆိုပြီးတော့ဟိုပေါ်ပြထားတာကိုတွေ့ရမှာပါအဲ့အဲ့လိုမျိုးပေါ်ပြချက်ကပဲပေါ့နော်ကျွန်တော်တို့ဒီတရားဥပဒေလွတ်လပ်ခွင့်ဆိုတဲ့ဟိုအရာကိုပေါ့နော်ကျွန်တော်တို့ပို့ပြီးတော့ဟိုအားကောင်းစီတာကိုတွေ့ရမှာပေါ့နော်အဲ့ဒါကိုလည်းကျွန်တော်တို့ဒီ Alexander Hamilton က Federalist Paper 88မှာပေါ့နော်သူကပြောခဲ့လဲဆိုတော့မန်နိုင်သုံးမှုတွေမှာဆိုလို့ရှိရင်ねကျွန်တော်တို့တရားစီရင်ရေးမန်နိုင်ကအားအနေဆုံးဖြစ်တဲ့ဟာမှုလို့အတွက်ကျွန်တော်တို့တရားသူကြီးအနေနဲ့ပေါ့နော်တရားစီရင်ရေးလွတ်လပ်စွာရရှိဖို့အတွက်အခုလိုမျိုး Life Tenure ကိုကျွန်တော်တို့ပေးရတာရှိရဲ့ ီလိုရှိရင်သူတို့ရဲ့ကျွန်တော်တို့ဒီလစာတွေပါလို့လဲ short လို့မရဘူးเนาะအဲ့လိုမျိုးတခြားမဲ့နိုင်နေနဲ့လွှမ်းမိုးမှုမရှိဘဲနဲ့ဥပဒေပေါ်မှာပဲအခြေခံပြီးတော့တရားစီရင်မှုတွေပြုလုပ်ဖို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအနေနဲ့ပြောပြထားတာကျွန်တော်တို့တွေ့ရမှာပါခင
်ဗျ။ဟုတ်ကဲ့ခင်ဗျာ။တရားတော်ကျတရားသူကြီးတွေကိုရွေးချယ်တဲ့အခါမှာဘယ်လိုများရွေးချယ်ပ
ါ။ဟုတ်ကဲ့ကျွန်တော်တို့သမ္မတအနေပြီးတော့ကျွန်တော်တို့ရွေးချယ်ပါတယ်သူကဟို elected မဟုတ်ပါဘူး appointed ပါပဲခင်ဗျာပြီးလို့ရှိရင်ကျွန်တော်တို့ဒီလွှတ်တော်အနေပြီးတော့ပြန်ပြီးတော့အတည်ပြုပေးရပါတယ
်အဲဒီနေ့မှာကျွန်တော်တို့နိုင်ငံရေးရအားပြိုင်ကြတာတွေကိုလည်းကျွန်တော်တို့မကြဌာနတွေ့ရတယ်ဥပမာအခုလောလောဆယ်ဆိုလို့ရှိရင်အဲကျွန်တော်တို့တရားသူကြီးတယောက်အနားယူသွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီနေ့ကိုတင်ဖို့ပေါ့နော်စောစောအခုကောင်းမြတ်ပြောသလိုပဲသမ္မတကဆိုပြုရမယ်ပြီးရင်လွှတ်တော်အနေမှာရွေးချယ်ပေးရမယ်နော်အဲ့ဒီလိုအခြေအနေမျိုးကြုံရတယ်ပေါ့နော်ဒါပေမဲ့အဲလွတ်တော်မှာ Republican Party နဲ့ Democratic Party ဆိုလို့ရှိရင်အခုဆိုရင်ထက်တွတ်တော်မှာဆိုလို့ရှိရင်50 50နော်ကျွန်တော်တို့အဲညီနေတယ်ပေါ့လေနော်အဲ့ဒီလိုအခြေအနေမျိုးတွေမှာနော်နိုင်ငံရေးရဩဇာလွှမ်းမိုးတဲ့ဥပမာအဖြစ် Republican Party ဘက်ကိုတင်းညွတ်တဲ့တရားသူကြီးကိုတင်ပြီးလို့ရှိရင်ဆုံးဖြတ်ချက်တွေဟာဖြစ်သွားနိုင်တယ်အဲ့ဒီကိစ္စဒီကောဘလို့စီမံခံွက်လဲဘလို့ထိန်းကြောင်တယ်ပေါ့
လေ။ဟုတ်ကဲ့ဟိုကျွန်တော်ခုနကပြောသူပဲပေါ့နော်တရားသူကြီးတွေကိုသမ္မတအနေနဲ့ပြီးရွေးပြီးတော့လွှတ်တော်ကအတည်ပြုပေးရရဆိုတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ပါတီနိုင်ငံရေးတွေအရအာဏာရပါတီကနေပြီးတော့သူတို့အလေးထားတဲ့ကိစ္စရပ်တွေပေါ်မှာပေါ့နော်အာတန်နဲ့တရားသူကြီးတွေကိုခုနောက်ပိုင်းတရားလွှတ်တော်ချုပ်တွေမှာရွေးချယ်ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်။ပြီးတော့ကျွန်တော်ခုနကပြောခဲ့တဲ့တရားလွှတ်တော်ချုပ်မှာပါဝင်ပတ်သက်တဲ့တရားသူကြီးတွေကသူတို့ live tenure ရာထူးဆက်ခံခွင့်ရရှိရတဲ့အတွက်လည်းပေါ့နော်ကျွန်တော်တို့နောက်ပိုင်းဆိုလို့ရှိရင်အသက်အားဖြင့်ငယ်တဲ့တရားသူကြီးတွေကိုပို့ပြီးတော့ခန့်အပ်လာအောင်လည်းတွေ့ရတယ်ပေါ့နော်အဲ့တော့တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေရဲ့အတွေးခေါ်ပေါ့နော်ပုံမှန်မူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းအလုပ်လုပ်မှုတွေကလည်းစိတ်ဝင်စားဖို့ကောင်းလာတာတော့တွေ့ရတယ်ပေါ့နော်အခုနောက်ပိုင်းအခုနောက်ဆုံးဆိုလို့ရှိရင်လည်း Justice Breyer ကကျွန်တော်တို့ဒီ Democrat ဒီ Party ကဘက်ကနေပြီးတော့ရွေးကောက်တင်မြောက်ထားတဲ့ရွေးကောက်တင်မြောက်တာမဟုတ်ဘူးเนาะကျွန်တော်ရွေးချယ်ပေးထားတဲ့ဒီတရားသူကြီးတခုဖြစ်တဲ့အတွက်ကြောင့်ဒီ Joe Biden အနေနဲ့လည်းဒီ Democrat ဘက်ကနေပြီးတော့သူတို့ရဲ့အတွေးခေါ်တွေသူတို့ရဲ့ဒီသူတို့ရဲ့လေးထားတဲ့ကိစ္စရပ်တွေပေါ်မှာပို့ပြီးတော့အားတန်မဲ့တရားသူကြီးတဦးကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့သိထားရွေးချယ်ပြီးွားရေပေါ့เนาะအဲ့ဒါကိုလည်းကျွန်တော်တို့သိထားပါတယ်ဟုတ်ကဲ့ဟုတ်ပါတယ
် American သဘော Joe Biden ကတော့လူမဲမျိုးသမီးတရားသူကြီးတယောက်ကိုတင်မြောက်ဖို့အခုအစိုးပြုထားပါတယ်။နော် Brown Jackson ပေါ့နော်။ဆိုတော့အကြာခင်မှာပဲဒါက April လလောက်မှာရွေးပြီးသွားမယ်။ဂျာထဲမှာစစ်စစ်ကြာမယ်ပေါ့နော်။ယခုအဖြစ်အခုဒီတရားလွတ်တော်က Democracy နဲ့လူ့ခွင့်ရေးပေါ်မှာနော်ဘလို့ပုံဖော်ပြခဲ့တာမျိုးအမေရိကန်မှာတွေ့ရတယ်။
ကျွန်တော်တို့ဒီလွတ်တော်ကနေပြီးတော့ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုပေါ့နော်။ပြည်ထောင်စုတရားလွတ်တော်ချုပ်အနေနဲ့ဒီအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုပြီးတော့ကျွန်တော်တို့ပယ်ချလို့ရတဲ့judicial review အာဏာပေါ့နော်တရားစီရင်ပိုင်ခွင့်အာဏာကသူတို့စီမှာအပြေးအဝါရှိတယ်အဲ့ဒီ judicial review အာဏာနဲ့ပဲကျွန်တော်တို့ပြည်နယ်လွှတ်တော်တွေပြည်နယ်တရားရုံးချုပ်တွေကြားထဲမှာလည်းအားပြိုင်မှုတွေအများကြီးကျွန်တော်တို့တွေ့ရမှာပါခင်ဗျာဟုတ်
ဟုတ်ကဲ့ဥပမာအဖြစ်ကျွန်တော်တို့မဲပေးရေးဥပဒေဆိုမှာတော့တရားလွှတ်တော်ရဲ့ဆုံးဖြတ်ချက်တစ်ချက်ကြောင့်အပြောင်းလဲတွေဖြစ်သွားတဲ့တာဒကတွေလည်းရှိခဲ့တယ်လို့ကြားဖို့ပါတယ်ကိုကောင်းပြန်နည်းနည်းရှင်းပြပေးပါဦး
ဟုတ်ကဲ့2023မှာဖြစ်ခဲ့တဲ့ဒီ Shelby County နဲ့ Holder ဆိုတဲ့ case မှာဆိုလို့ရှိရင်သူတို့ကဒီ1965ခုနှစ်တုန်းကကျွန်တော်တို့ဒီပြဋ္ဌာန်းခဲ့တဲ့ Voting Rights Act ပေါ့နော်အဲ့ဥပဒေရဲ့ပုံမှန်4နဲ့5ကိုသူတို့ကဒီပြည်နယ်တွေကနေပြီးတော့တရားဝင်ခွင့်ပြုချက်မရှိဘဲနဲ့ကျွန်တော်တို့ဒီဟိုမဲဆန္ဒနယ်တွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ဆင်ပိုင်ခွင့်မရှိဘူးဆိုပြီးတော့ပြဋ္ဌာန်းခဲ့တယ်ဒါမဲ့အဲ့2023နဲ့ရောက်လဲရောက်တော့ဒီ Alabama ပြည်နယ်မှာရှိတဲ့ဒီ Shelby County ကပေါ့နော်သူတို့ဒီ American ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပဲရှိတဲ့ဒီ 14th amendment ကိုကျွန်တော်တို့ဒီဟို 14th amendment မှာပြဋ္ဌာန်းထားတဲ့ due process တို့ပါတော့ပေါ့နော်အဲ့ဒါကိုချူဖောက်တာရောက်တယ်ပြည်နယ်တွေရဲ့အာဏာကိုလည်းဒီလွှတ်တော်ကနေပြီးတော့အခွင့်အာဏာကျော်တယ်ဆိုပြီးတော့တရားစွဲခဲ့တဲ့ဟာကိုကျွန်တော်တို့ဒီပြည်ထောင်စုတရားလွှတ်တော်ချုပ်ကနေပြီးတော့ဒီ9ရက်9မဲ4မဲနဲ့ပေါ့နော်တော်တော်တော့ကတ်တယ်ဒီဟိုစီရင်စီဆုံးဖြတ်ချက်ခဲ့တာပေါ့နော်9မဲ4မဲနဲ့ဒီ290ကျော်ကြာခဲ့တဲ့ဒီတားမြစ်ချက်တွေကလက်ရှိအခြေအနေအနေထားနဲ့ကန့်ညီမှုမရှိတော့ဘူးဆိုပြီးတော့ဒီ Shelby County ရဲ့တရားစွဲဆိုမှုအနိုင်ပေးပြီးတော့ဒီ voting rights act ရဲ့ပုံမှန်၄နဲ့၅နဲ့ကိုခြေဦးနဲ့ဆန့်ကျင်ပါရဲ့ဆိုပြီးတော့ဆုံးဖြတ်ခဲ့တာပေါ့နော်အဲ့ဒီခါမှာဆိုလို့ရှိရင်ဒီဟာဒီ case ကိုဆုံးဖြတ်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီပြည်နယ်လွှတ်တော်တွေကနေပြီးတော့ဒီမဲစင်းရင်နဲ့ပတ်သက်တဲ့ဥပဒေလိုမဲပေးဥပဒေလိုဆိုလို့ရှိရင်ဒီတရားလွှတ်တော်ချုပ်ရဲ့ကျွန်တော်တို့ဒီဟို precedent လို့ခေါ်ပါပေါ့နော်စီရင်တုံးရှိသွားပြီးရဲ့ ပိုကားပြီးတော့နောက်ပိုင်းနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုဒီမဲပေးဥပဒေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်နယ်တရပြည်နယ်လွတ်တော်ရဲ့ဟိုလုပ်ပိုင်ခွင့်ကပို့ပြီးတော့အားကောင်းလာတာကိုကျွန်တော်တို့အနေနဲ့အခုဆိုလို့ရှိရင်တွေ့လာရပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဒါတော်တော်စိတ်ဝင်စားစရာကောင်းပါလေเนาะပြည်နယ်လွတ်တော်တွေနဲ့ပြည်နယ်တရလွတ်တော်ချုပ်ကြားမှာလည်းအပြည့်အစုံရှိလာတယ်နော်အဲ့ဒီအတွက်ကြောင့်ပေါ့ပြည်နယ်တရားလွတ်တော်ချုပ်ကစုံဖြတ်ပိုင်ခွင့်ရှိမရှိဆိုပြီးဘူတရားလွတ်တော်ချုပ်ကိုတက်လာတာဒီလဲကျွန်တော်တို့ကြာသိခင်ရတရင်းနေလဲမှာတွေ့လိုက်ရတယ်ဘူတရားလွတ်တော်ချုပ်ကပြည်နယ်တရားလွတ်တော်ချုပ်ကိုအနိုင်ပေးလိုက်တဲ့အတွက်ကြောင့်မလို့ Republican Party ကလွတ်တော်အမတ်တွေကသူတို့ကြောင်းကျင်လို့ကြောင်းလို့မရတဲ့တတိယကိုလည်းဒီကနေ့မှာပဲကျွန်တော်တို့အတွေ့လိုက်ရပါတယ်လူခွင့်ရေးဆိုင်ရာကိစ္စဒီပေါ်မှာဟောတရားလွတ်တော်ချုပ်ရဲ့စီရင်ဒုံးတွေကဘလို့ဩဇာတက်ရောက်မှုရှိခဲ့တယ်
ဟုတ်ကဲ့ကျွန်တော်တို့ဒီတရားသူကြီးတွေရဲ့အတွေးခေါ်တွေပေါ်မှာမူတည်ပြီးတော့ American နိုင်ငံရဲ့တရားစီရင်မှန်တိုင်းရဲ့ပြောင်းလဲလာမှုတွေကတပိုင်းပြီးတော့ပြည်ထောင်စုတရားရုံးချုပ်အနေနဲ့တရားစီရင်ရေးချမှတ်တဲ့အခါမှာပေါ့နော်မူဝါဒရေးအပိုင်းတွေကိုပါချမှတ်တဲ့အခန်းကဏ္ဍမှာပါဝင်လာတာအပိုင်းတစ်ပိုင်းနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်တွေပေါ်မှာတက်ရောက်မှုရှိတာရယ်ကျွန်တော်တို့တွေ့ရတယ်ခုလက်ရှိအများပြောပြနေတဲ့ဒီကိုယ်ဝန်ဖျက်ချမှုနဲ့ပတ်သက်တဲ့1983ခုနှစ်ကပေါ့နော် Roe v. Wade စီရင်ချက်ဆိုလို့ရှိရင်ကျွန်တော်တို့ပြည်နယ်တွေမှာဒီကိုယ်ဝန်ဖျက်ချမှုကိုတားမြစ်တဲ့ဥပဒေတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကာကွယ်မှုပေးထားတဲ့အမျိုးသမီးခွင့်ရေးကိုထူဖောက်ရရောက်ပါစေဆိုပြီးတော့ကျွန်တော်တို့ဒီ1983ခုနှစ်တုန်းကပြည်ထောင်စုတရားလွတ်တော်ချုပ်ကနေပြီးတော့ချမှတ်ခဲ့တာပေါ့နော်ဒါပေမဲ့အခုနောက်ကြောင်းပြန်မဲ့ကျွန်တော်တို့ဒီ Mississippi ပြည်နယ်ကနေပြီးတော့နော်ဒီအမှုတစ်ခုကျွန်တော်တို့အခုကျွန်တော်တို့ဒီပြည်ထောင်စုတရားလွတ်တော်ချုပ်ကိုကျွန်တော်တို့ရောက်နေပြီအခုဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်ထောင်စုတရားလွတ်တော်ချုပ်မှာပါဝင်လာတဲ့တရားသူကြီးတွေရဲ့ဒီဟိုအခြေအနေအနေထားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလိုမျိုးဖြက်စီတာကိုတားမြင့်စေခြင်းနဲ့ဒီဟိုအခုကြီးတရားသူကြီးမင်းတွေကများတာကိုတွေ့ရတယ်ဒီအမှုကိုဘယ်လိုမျိုးစီရင်ဆုံးဖြတ်ချက်ချမလဲဆိုတော့ကျွန်တော်တို့လည်းဟိုစိတ်ဝင်စားအဆောင်ကြည့်ရတော့မှာပေါ့ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ညီမကြီးနဲ့လည်းလေးတိုင်းရှင်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရဟုတ်ကော
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးကနေပြီးတော့အဓိကဆုံးဖြတ်တာပေါ့နော်။ဒါမဲ့ဒီမှာကျတော့ဖွဲ့စည်းပုံခြေခံဥပဒေခုံရုံးရဲ့တာဝန်ဝတ္တရားတွေအကုန်လုံးလည်းပြည်ထောင်စုတရားလွှတ်တော်ချုပ် American ပြည်ထောင်စုတရားလွှတ်တော်ချုပ်ကနေဆုံးဖြတ်တဲ့ပုံစံမျိုးရှိတယ်ပေါ့နော်။ပြီးတော့သူတို့ဒီ American နိုင်ငံရဲ့ဒီဥပဒေစနစ်ထွန်းကားမှုကလည်းကျွန်တော်ဆုံးဖြတ်ချက်တွေပေါ်မှာမူတည်မယ်ပြီးတော့လက်ရှိဖြစ်နေတဲ့ဒီအကျိုးအကြောင်းကိစ္စတွေပေါ်မှာမူတည်ပြီးတော့တဖြည်းဖြည်းပြောင်းလဲမှုရှိလာတာကိုလည်းကျွန်တော်တို့တောက်လျှောက်တွေ့ရတယ်ပေါ့နော်။မြန်မာနိုင်ငံမှာကျတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီမိုကရေစီဟိုပြောင်းပြောင်းပြောင်းလဲမှုကလည်းအချိန်အတိုင်းအတာတစ်ခုချီပဲရောက်ခဲ့တယ်။အဲ့ဒါအပြင်အိတ်ထဲမှာတင်ကျွန်တော်တို့ရဲ့ဒီတရားဥပဒေလွတ်လပ်မှုတို့ဘာလို့ဆိုတာလဲကန့်သတ်မှုတွေအများကြီးရှိခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့ဟိုလိုအပ်ချက်တွေတော့အများကြီးရှိတာကိုကျွန်တော်တွေ့ရမှာပါခင်ဗျာ။ဟုတ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကောင်းရေ။ခုတင်ပြဆွေးနွေးသွားလို့ကတော့ကိုကောင်းမြတ်အကဖြစ်ပါတယ်။ကျော်ချောင်းတိုက်တို့မှလာပြီးဥပဒေမဟာဘွဲ့ပညာတော်တင်ပြဖြစ်ပါတယ်။ကျွန်တော်ကတော့တမောင်သားပါ
VOA American အသံရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်။နန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကတင်ဆက်ပေးမှာနားဆင်ကြည့်ရှုကြပါခင်ဗျာ။
မြန်မာနိုင်ငံထဲကအမျိုးသမီး3ယောက်မှ1ယောက်လောက်ကနေခင်းအချိန်ကိုရက်ကွက်ထဲမှာတောင်လမ်းထွက်မလျှောက်ရတဲ့အခြေအနေမျိုးဖြစ်နေတယ်လို့ကုလသမဂ္ဂအဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့နောက်ဆုံးစစ်တမ်းကောက်ယူမှုမှာဖော်ပြပါရတယ်။2019ခုနှစ်ကကောက်ယူတဲ့မြန်မာအမျိုးသမီးတွေရဲ့သဘောထားအမြင်လေ့လာချက်တုန်းကတော့ဒီလိုမလုံခြုံမှုခံစားရတဲ့စစ်တမ်းဖြစ်ဆိုသူမြန်မာအမျိုးသမီး 3.5 ရာခိုင်နှုန်းသာရှိခဲ့ပါတယ်။လက်ရှိမှာတော့အမျိုးသမီးတို့တဝက်လောက်ကကိုယ့်ရက်ကွက်ထဲကနေအပြင်သွားတဲ့အခါလုံခြုံမှုမရှိဘူးလို့ခံစားကြရပြီး၃ပုံ၃ပုံလောက်ကတော့ညအချိန်ကိုယ်အိမ်ထဲမှာတောင်စိတ်မချရဘူးလို့ပြောကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအမျိုးသမီး10ယောက်မှ9ယောက်နေနေကအိမ်နောက်စုဝင်ငွေကျဆင်းသွားတယ်လို့ပြောကြပါတယ်။ကျေးလက်နေအမျိုးသမီးတွေကတော့ဝင်ငွေတောက်လျှောက်ကြားဆင်းနေတာပါ။သမင်းနဲ့မမနာငွေချေးရတာနဲ့ဈေးစကားတွေကမေအောင်ရှိတာလေးခြောက်ရောင်းရတာတွေလည်းရှိတယ်လို့လိလာချက်မှာပြောထားပါတယ်။စစ်တမ်းဖြည့်ဆို့ကြတဲ့အမျိုးသမီးတစ်ဝက်လောက်ကကျမရဲ့စောင့်ရှောက်မှုရဖို့အခက်ကြုံနေကြပြီးတော့ကိုဝန်တဲ့ဒါမှမဟုတ်နှုတ်တိုက်မိခင်ဆယ်ယောက်မှတယောက်လောက်ကဈေးရုံဈေးကန်တွေကိုလှလမမီတာကိုလည်းစစ်တမ်းကောက်ယူမှုမှာဖော်ပြထားပါတယ်။
စီအေးတင်းမာနေတဲ့ Skyline Data ကြီးထဲမှာနေ့စဉ်ရက်ဆက်ဆိုလိုတိုက်ပွဲတွေကြောင်းကျေးရွာ9ရွာလောက်ကပြည်သူ 2,000 ကျော်စစ်ဘေးရှောင်နေကြရပါတယ်။ဒီသတင်းပတ်ထဲမှာပဲအင်အား80လောက်ရှိတဲ့စစ်ကောင်စီတပ်တွေရင်းမာပင်နဲ့လက်ပံတော်ရွာဘက်ကိုဝင်လာပြီးလက်နက်ကြီးတွေနဲ့ဆက်မပြတ်ပစ်ခတ်တာကြောင့်စစ်ဘေးရှောင်တွေရှိရာဖုန်ကြီးကျောင်းပေါ်ကြားရောက်ပြီးအရက်သားပြည်သူတွေတေဆုံးရတယ်လို့ဒေသခံတွေကပြောပါတယ်။လ လမ်းပန်းတော်ကြေးရွာတွေကအိမ်တစ်ခုမှာမိရှို့ခံရတဲ့လူသေးအလောင်းတွေကိုလည်းတွေ့ခဲ့ရပါတယ
်ခုသိကြရတော့လည်းတော့လည်းတော့ဘုန်းကြီးကလည်းမြတ်ကအိမ်ကိုမိရှို့ပြီးတော့အဲ့ဒီမိရှို့ထားတဲ့အိမ်ထဲမှာဟိုဘောတော့ဂျိုလောင်းဆယ်လောင်းတွေလေဗျလည်းတော့ရွာကဟိုဘောဥပြဝင်းအိမ်ရှင်မဒေါသိန်းကနောက်ပြီးတော့ဥပြဝင်းတမီးမမဝင်းနဲ့အဲ့မမဝင်းကဟိုကလေးပေါ့ဗျာတောင်းဝန်းကျင်ကလေးပေါ့အဲ့ဒါပါတယ်ပြန်စားနေအတူအလုံးပေါင်းဂျိုလောင်းဆယ်လောင်းစုတွေဗျာနောက်တစ်ခုကဆွမ်းစားအကြောင်းပြားတဲ့နေမှာလေကံတရားတော်တင်ရဲ့ရုပ်လောင်းဒီမိတ္တူပြီးတာမဟုတ်တဲ့ရုပ်လောင်းကိုလည်းတွေ့တယ်ဆက်တဲ့လောင်းဖြစ်နေအဲ့ဒါနောက်ထပ်ရှင်နေရင်းစရာတွေကျန်နေတယ်နောက်ထပ်ကိုပျောက်ဆုံးနေတဲ့ဟွာရီရှိသေးတယ်သူကရှားပြပေးကြတော့
တိုင်းသားဒေတာတွေမှာလည်းမြန်မာစစ်တပ်နဲ့ဒေတာကန် PDF လက်နက်ကင်တပ်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲတွေနေရာတချို့မှာရက်ဆက်ဆိုသလိုဖြစ်ပွားနေပါတယ်စစ်တပ်ဘက်ကလေကြောင်းဝါးတွေထိုးစစ်ဆင်တဲ့အတွက်ကယားပြည်နယ်ဒီမော့ဆိုမြို့နယ်တောင်းငန်ခါကြီးရွာမှာကက်သလစ်သီလရှင်ကျောင်းတစ်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါရယ်မြန်မာစစ်ကောင်စီဘက်ကတော့ KMPP နဲ့ PDF အဖွဲ့ဝင်တွေဟာဘာသာရေးဆောင်အုံလူနေရပ်ကွက်တွေကိုအကာအကွယ်ယူပြီးပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါရယ်ချင်းပြည်နယ်ဖလန်းမြို့ဘက်မှာရိတ်ခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရင်းနှီးနဲ့ချင်းကာဝေးပူးပေါင်းတပ်ဖွဲ့တို့တရင်တပတ်ကြော်ကြာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါရယ်မလာခွန်ရည်နေတီဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနည်းဝင်းကျင်ကျေးရွာတချို့မီးလောင်ခဲ့တယ်လို့ရွာသားတွေဘေးလို့ရတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေရတယ်လို့ဒေသခံတွေကပြောပါတယ
်။ကရင်ပြည်နယ်မြဝတီမြို့နယ်လေးကေကောဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာချုပ်ဒူးပလာယာခရိုင်ကအရှိတောင်တိုင်းစစ်သနာချုပ်တိုင်မူထာမှာမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးဖို့ထားပါတယ်။
ပါမတ်ကြံတယ်လို့ကျွန်တော်တို့ကဘာလို့သားရေးလို့ရတာဟိုငင်းငင်းရေးစကားတွေနောက်ပြီးတော့ချိန်ကလည်းကြောက်တော့လုံးပြောနေတယ်ဒီကနေ့ကျတော့ဟောအဲ့ဒါနဲ့တန့်ကြည့်လို့လုပ်နေတာကြတော့အဲ့ဒါတော့တကယ်ငင်းငင်းရေးကိုတော့ဖြစ်တတ်ပြောတကယ်ဟိုမလူလားဆုံးလို့ပြောလဲဆိုတာအမှတင်ကြဖြစ်နေတာကြတော့ကျွန်တော်နားလဲတာတော့ငါသတ်မှတ်တော့တယ်ဒီသားဟိုသူ့တောက်ဝဲရောက်ပေါ့တော့သူ့လုပ်ပြန်လို့ပြတာသူ့လုပ်သွားတော့ဒါမှတစ်ဖက်အတည်းပြည်ပြည်စဲခေါ်တော့တစ်ဖက်အနည်းတိုင်းဖြစ်နေဟာကြတော့ဒါလည်းလုံးဝဟိုတော့မချေလေရုပ်ကြည့်မှုကဘလို့ပါတီထောက်လို့မရတဲ့အခါကျတော့ဒါဒီလိုပဲသွားလို့ပြော
။ကရင်ပြည်နယ်လေးကစ်ကောဒေသမှာပြည်ခဲ့တဲ့နေ့ဒီဇင်ဘာလလယ်လောက်ကစပြီးတော့တိုက်ပွဲတွေဖြစ်နေတယ်လို့ပဲကော့ကရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပြီးလက်နက်ကြီးတွေလေကြောင်းကပုံကျဲတိုက်ခတ်မှုတွေကြောင့်အိုးအိမ်ပြည်ပြည်ပြေးနေရတဲ့ဒေသခံတောင်ချီတို့လည်းနေရမပြန်နိုင်သေးပါဘူး။ကချင်ပြည်နယ်ပူရာအိုမြို့နယ်ဖက်မှာလည်းဒီရက်ပိုင်းတိုက်ပွဲတွေညှိတက်နေပေမဲ့ဒေသခံ3000ကျော်တောတောင်တွေထဲမှာပဲပုံရှောင်နေကြပါသေးတယ်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာမလ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းဒါလက်နက်ကင်3ဖွဲ့ခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအထူးအဖြစ်ဒေတာဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့ပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့တိုင်းဒါသတင်းရက်ကွက်ကပြောပါတယ်။မစ္စတာဆာဆာကာဝါဟာကရင်မျိုးသားစည်းရုံး KNU ကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကခေါင်းဆောင်နေတဲ့တီချစီတွေ့ဆုံခဲ့ပြီး NCA အပြည့်ရက်10ဘွဲ့နဲ့ဖွဲ့စည်းထားတဲ့နေကြိုင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD နဲ့လည်းတီချတွေ့ဆုံခဲ့ပါတယ်။မစ္စတာဆာဆာကာဝါဟာရခိုင်ပြည်နယ်မှာအပြစ်ကတ်ရစဲရေးအတွက်လဲချားဝင်ညှိနှိုင်းပေးခဲ့သူဖြစ်ပါတယ်။အခုလိုထိုင်းနိုင်ငံမှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့မတွေ့ခင်သူဟာကမ္ဘောဒီးယားနိုင်ငံကိုသွားပြီးလက်ရှိအာဆီယံဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်ဆိုရာကမြန်မာနိုင်ငံမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တာဝန်ပေးထားတဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆာဆာကာဝါဟာ2021ခုနိုဝင်ဘာလကမြန်မာနိုင်ငံကိုသွားရောက်ခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အဲ့ဒီခီးစဉ်ဟာဂျပန်ဆိုရာကတာဝန်ပေးတဲ့ခီးစဉ်မဟုတ်ဘူးလို့ဂျပန်ဆိုရာဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ကိုယ်လေထိုင်းနိုင်ငံမှာတိုင်းဒါလက်နက်ကိုင်အဖွဲ့၃ဘွဲ့နဲ့တွေ့ဆုံမှုဟာနီပွန်ဖောင်ဒေးရှင်းရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေအဓိကဖြစ်တယ်လို့စုံစမ်းသိရပါဗျ
။မြန်မာနိုင်ငံနေရာတချို့မှာလာမယ့်တစ်ပတ်အတွင်းလျှက်စစ်တပ်အားတွေလျှော့ပြီးတော့ပေးသွားမယ်လို့လျှက်စစ်နဲ့စွန့်ရင်ဌာနကကြေညာထားပေမဲ့လက်ရှိမှာတင်နေ့စဉ်နိုင်ပေါင်းများစွာမိပြနေတာပါ။ကြားပြည်နယ်ဘလူးချောင်းလော်ပီတာကပို့တဲ့လျှက်စစ်တပ်အားလိုင်းတချို့ဖောက်ခွဲခံရတာရွှေတဘာဝတံငွေကန်းလွန်လှုပ်ွက်ကရေအောက်ပိုင်လမ်းပြုပြင်နေတာအပါအဝင် LNG တံငွေတုံထအားပေးဆက်ယုံကိုပိတ်လိုက်ရတာတွေကြောင့် Mashla 10ရက်နေ့ကနေ17ရက်နေ့အထိတချို့ဒေသတွေကို24နာရီမီအာလျှော့ချသွားမယ်လို့သက်ဆိုင်ရာကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဘယ်နေရာတွေကိုဘလို့အလဲကျပေးမယ်။တရက်ကိုအချိန်ဘလောက်အထိပေးမယ်ဆိုတာတွေတိတိကျကျမထုတ်ပြန်တာကြောင့်လူလူကြားဝေဖန်မှုတွေလည်းရှိနေပါတယ်။ Akun nao bai mi bia ra ga le lya sit da thau lut de kong ja sei twe ji ma la pi ro blue chang shi a lya sit da a lain de chu phat khwe khan ya ra chang phit de lo le myama alin tadin sa ma phaw pya tha ba de ta nai ga long a myet song ta a thau lut nai mu ga 6200 megawatt shi pi ro akhu lo a chin ni re chang 1304 megawatt yoe ja twa de lo lya sit ne swain thana ga thau pya ma de ဒါပေမဲ့လည်းတနင်္ဂနွေလုံးဖြမ်းမြလျက်စစ်သုံးဆွဲမှုကတရက်ကို2600မီဂါဝတ်ပဲရှိတယ်လို့လည်းဖော်ပြထားတာကြောင့်တနင်္ဂနွေလုံး80ရာခိုင်နှုန်းမိပေးနိုင်ရတဲ့ဘာကြောင့်အလဲကျမိပေးမဲ့ကိစ္စဖြစ်လာတယ်လဲဆိုတာပြည်သူတွေကြားမေးခွန်းတွေလည်းထုံနေပါတယ်။မိမလာတာကြောင့်လုပ်ငန်းရှင်တွေထိခိုက်အနစ်နာနေတယ်ဆိုတဲ့အတန်တွေလည်းဒီရက်ပိုင်းနဲ့ကြားနေရတာပါ။စက်သုံးစီစီတွေလည်းတချိန်ထိုးတက်နေပြီးတော့မိဆက်နဲ့လဲပရတဲ့လုပ်ငန်းတွေမှာတော့ရှင်းရှင်းမတက်နိုင်တဲ့အတွက်လုပ်ငန်းပိတ်သိမ်းရတာတွေလည်းရှိနေပါတယ်။
ရေဂန်နိုင်ငံဝန်ကြီးကချီးမြှင့်တဲ့2022ခုနှစ်ရဲရင်တော်အမျိုးသမီးစုကိုကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးဒေါ်ဤတင်စာမောင်ရွေးချယ်ခံခဲ့ရပါတယ်။ဒေါ်ဤတင်စာမောင်ဟာလက်ရှိကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့မျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ပါတယ်။အသက်28နှစ်အရွယ်ဒေါ်ဤတင်စာမောင်ဟာ2015ခုနှစ်ကမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြသူတွေထဲမှပါဝင်ခဲ့ပြီးဖမ်းဆီးထောင်ကျခံခဲ့ရသူဖြစ်တယ်လို့စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြသူတွေထဲမှာလည်းထင်ရှားသူတူဖြစ်ပါတယ်။မလ14ရက်နေ့အွန်လိုင်းကနေကျင်းပမဲ့ဆုချီးမြှင့်ပွဲမှာအမေရိကန်သမ္မတဂရော Jill Biden ကချီးကျူးစကားပြောမှာဖြစ်ပြီးနိုင်ငံသားဝန်ကြီး Anthony Blinken ကဆုချီးမြှင့်မှာဖြစ်ပါတယ်။အခုခါမှာ16ကြိမ်မြောက်ရှိပြီဖြစ်တဲ့ဒီဆုဟာငြိမ်းချမ်းရေးတရားမျှတမှုလူ့အခွင့်အရေးကြားမတာတူညီမျှရေးနဲ့တန်းတူညီမျှရေးမတူကွဲပြားတဲ့အမျိုးသမီးနဲ့မိန်းကလေးတွေအားလုံးစွမ်းဆောင်ရည်မြင့်တင်ပေးရေးစားတဲ့ကိစ္စရပ်တွေမှာကိုယ့်ရဲ့အသက်အန္တရာယ်နဲ့ကြုံတွေ့ရပေမဲ့သူရတက်တိစိတ်တက်ကြံ့ခိုင်မှုနဲ့ခေါင်းဆောင်မှုပိုင်းမှာသူမတူအောင်ထူးချွန်ပြောင်ပြောက်တဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုအတိအမှတ်ပြုပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံဌာနရဲ့မတ်လ10ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီစုကိုရင်ကချီးမြှင့်ခံရသူတွေကတော့ပြိပကဒေတာကအမျိုးသမီးနဲ့ကလေးသူငယ်ရေးဆောင်ရွက်ပေးနေတဲ့ကရင်တိုင်းရင်းသူနော်ကညော်ဖောကချင်ပြည်နယ်ထဲမှာစစ်ပွဲတွေရပ်တန့်ရေးဆောင်ရွက်ခဲ့သူကချင်တိုင်းရင်းသူမေဇဘဲဖြူ NUG ရဲ့လက်ရှိနိုင်ငံသားဝန်ကြီးဒေါ်စင်မာအောင်နဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်ဖြူဖြူအောင်တို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဘရာဇီးလ်၊ကိုလံဘီယာ၊အီရတ်၊လိုင်ဘေးရီးယား၊လီဘီယာ၊မော်ဒိုဗာ၊နီပေါ်၊ရိုမေးနီးယား၊တောင်အာဖရိကနဲ့ဗီယက်နမ်နိုင်ငံတွေကအမျိုးသမီးတွေနဲ့အတူဒေါ်ဤတင်စာမောင်လဲစုရှင်အဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။
BOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူနှားဆင်နိုင်ပါတယ်။ BOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရေးနိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Ukraine မြို့တော် Kiev ရဲ့အနောက်မြောက်ပိုင်းနဲ့တခြား Ukraine မြို့အများပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီး Russia တပ်တွေဘက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမြို့တော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခု Ukraine ကိုကျူးကျော်မှုမှာ Russia ဘက်ကအကြဆုံးတိတ်များနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရုရှားတပ်တွေရဲ့ပြင်းထန်တဲ့ပစ်ခတ်မှုတွေကိုခုခံဖို့အတွက်လက်နက်တွေထပ်ပေးဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ဒေါ်လာတန်း200ဘူးလက်နက်အသေးစားတွေတန်ကားဖြတ်လက်နက်တွေနဲ့လင်းဖြတ်လက်နက်တွေယူကရိန်းကိုအ мян ထပ်ပေါ်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ယူကရိန်းကိုလုံခြုံရေးဆိုင်ရာနောက်ထပ်အထောက်အကူပေးဖို့အတွက်American သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအတည်ပြုပေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။ဒါကြောင့်လဲယူကရိန်းကိုနောက်ထပ်စစ်လက်နက်တွေအများပို့နိုင်တော့မှာဖြစ်ကြောင်းဘိုင်ဒန်အစိုးရအကြီးအကဲအရာရှိကြီးတူကပြောပါတယ်။ Saudi Arabia မှာပြီးခဲ့တဲ့24နှစ်အတွင်းအမျိုးသား82ဦးကိုတေးရန်စီရင်ခဲ့ရမှာ Yemen နိုင်ငံသား9ဦးနဲ့ Syria နိုင်ငံသား2ဦးတို့ပါဝင်တယ်လို့နိုင်ငံပိုင်သတင်းဌာန SPA ကစနေနေ့မှာဖော်ပြပါတယ်။
ပြန်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲလ်အက်တာရဲ့တို့ဖြစ်ပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို3249တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.